Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2023ခုနှစ်ဩဂုတ်လ3ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနစ်6နာရီကနေ9နာရီအထိလိုင်းတိုမီတာ24.50လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်သောတာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာနဲ့ခင်ဗျာသတို့ရှင်များခင်ဗျာကျွန်တော်ကတော့ညဉ့်ညဲ့ပါဒီနေ့မနေ့သတင်းတွေထဲမှာတော့ဒေါ်ဆန်းစုကြည်ပေါ်ပြည်တဲ့အနေငယ် shop ပေးတာကလုံးဝအတိတ်ပဲမဲ့တဲ့လောက်ရဖြစ်ပြီးအာနာသိန်းစစ်ကောင်စီပေါ်ပို့ပြီးဖိအားပေးဖို့အနောက်နိုင်ငံတွေကိုဒေါ်ဆန်းစုကြည်ရဲ့တားငယ် Kim Harris ကတောင်းဆိုလိုက်တဲ့သတင်းတခါယူကရိန်းမှာရုရှားတပ်ဖွဲ့တွေကစိတ်ကန်းနဲ့ကောက်ပဲတည်နံပို့ကုန်ဆက်ဆက်အခြေခံအဆောက်အအုံတွေကိုဇဒိုက်တိုက်ခိုက်နေတာပါဝင်ဒီနေ့မနေ့ခင်းရဲ့ထိတ်တဲရောက်သတင်းတွေကိုမတ်တငီထိုက်တဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးမှတော့အမေရိကန်ရွေးကောက်ပွဲမှာ AI နည်းပညာသုံးစွဲမှုကိုမထိန်းချုပ်သေးတဲ့အခြေအနေအကြောင်းအရင်ဆုံးနှားဆင်ချရဖို့ရှိပါတယ်
One of the things that artificial intelligence is able to do, particularly generative AI,
တူပန်တီထားတဲ့နိုင်ငံရေးကြော်ညာတွေရဲ့စိုးရင်စရာအခြေအနေကို Public Citizen လူမှုပညာပေး NGO အဖွဲ့ရဲ့ဒုတိယအကြီးအကဲကပြောပြခဲ့တာပါမကြခင်မှာတင်ပြပါမယ်ရှင်ရုရှားကျူကျော်စစ်အတွင်းကအမျိုးသမီးတွေအရေးတရုတ်ပြည်ကထွက်ခွာရတဲ့အနုပညာရှင်တွေရဲ့လက်ရာတွေနဲ့အတူဂျပန်ကအင်းဆက်စားတောက်ဆိုင်အကြောင်းသတင်းဆောင်မတွေကိုလည်းတင်ပြပေးပါမယ်။နောက်ပိုင်းမှာတော့အက်ဒီတာနဲ့ဆွေးနွေးခန်းလူဒုနဲ့ဂျက်မာရေးတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုငင်းချန်အေးနဲ့အတူတင်ပြပါမယ်ရှင
်။ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကစိတ်ကန်းအဆောင်တွေကိုရုရှားဘက်က drone နေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းမျိုးတော် Kiev ကိုလည်း drone နေနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းယူကရိန်းအရာရှိတွေကဗုဒ္ဓဟူးနေ့ကပြောပါတယ်။ရုရှားဘက်ကစိတ်ကန်းတွေကောက်ပဲသီးနှံတိုးလို့နေကိုအကြမ်းဖက်တိုက်ခိုက်ပြီးဒါဟာကမ္ဘာစစ်နိုင်ခါဖူလုံရေးကိုရုရှားကထပ်မံချင်းချောက်တိုက်ခိုက်တာလို့ Odessa ဒေသအုပ်ချုပ်ရေးမှူး Oleg Khaiva ကပြောပါတယ်။တိုက်ခိုက်မှုကြောင့်သီးနှံတိုးလို့ရန်ပြစ်စစ်ခဲ့ပြီး Ismail မျိုးကစစ်မှုလုပ်ငန်းတွေနဲ့စိတ်ကန်းအဆောင်တွေမီးလောင်ခဲ့ပေမဲ့ထိခိုက်ဒဏ်ရာရမှုတော့မရှိပါဘူး။အခုတိုက်ခိုက်ခဲ့ရတဲ့နေရာဟာယူကရိန်းအတွက်ကောက်ပဲသီးနှံတွေကိုပြင်ပကိုတင်ပို့မဲ့လမ်းကြောင်းတစ်တစ်ခုအဖြစ်အဓိကရွေးချယ်ထားတဲ့ရူမေးနီးယားနိုင်ငံဒဲနျူမြစ်ကိုဖြတ်မဲ့လမ်းကြောင်းနေရာဖြစ်ပါတယ်။ပင်လယ်နက်ကတစင်းသီးနှံတင်ပို့ခွင့်သဘောတူညီချက်ကနေနှုတ်ထွက်ပြီးကြတဲ့ကရုရှားတပ်ဖွဲ့တွေဟာအိုဒက်ဆာဒေသထဲမှာယူကရိန်းရဲ့ကောက်နံပို့ကုန်အခြေခံအဆောက်တွေကိုအချိန်ချင်းတိုက်ခတ်နေတာလည်းဖြစ်ပါတယ်ခင်ဗျာ။
ပေါ်တူဂီရောက်နေတဲ့ပိုယဟန်မင်းကြီးဟာခရီးယန်ဖုံးတော်ကြီးတွေရဲ့လိင်အနိုင်ကျင့်မှုအရှုပ်တော်ပုံတွေအတွက်ပေါ်တူဂီကက်သလစ်ဘုရားကျောင်းအကြီးအကဲတွေကိုသတိပေးပြောဆိုပြီးဒီလိုအနိုင်ကျင့်ခံရသူတွေကိုလက်ခံစကားပြောသူတို့ခံစားမှုတွေကိုနားထောင်ပေးဖို့ဖုံးတော်ကြီးတွေကိုတိုက်တွန်းပါတယ်။ပိုယဟန်မင်းကြီးဟာ၅ရက်ကြာပေါ်တူဂီခီးစဉ်ကတော့အရင်ဆုံးတော့ကမ္ဘာလူငယ်များနဲ့ကက်သလစ်ပွဲတော်ကိုတက်ရောက်ပါတယ်။ပေါ်တူဂီဖျားချောင်းကနေငှားရမ်းထားတဲ့ကျွမ်းကျင်သူအဖွဲ့တစ်ဖွဲ့ရဲ့စုံစမ်းရေးအစီရင်ခံစာအရဖုံးတော်ကြီးတွေနဲ့တခြားဖျားချောင်းဝန်ထမ်းတွေဟာ1950ခုနှစ်ကတည်းကဆိုရင်အမျိုးသားနဲ့အမျိုးသမီးငယ်4,815ဦးထက်မနည်းကိုအနိုင်ကျင့်ခဲ့တယ်လို့ဖော်ပြပါတယ်။ဒီအစီရင်ခံစာမထွက်ခင်ကတော့ဒီလိုအဖြစ်အပျက်မျိုးတွေအနည်းချင်းသာဖြစ်ခဲ့တယ်ဆိုပြီးပေါ်တူဂီဖျားချောင်းတာဝန်ရှိသူတွေကခုခံပြောဆိုခဲ့ကြတာပါ။ဒီအစီရင်ခံစာထွက်လာတော့လေဒီအစီရင်ခံစာတဲ့ပါတဲ့ကျူးလွန်သူတွေကိုအရေးယူဖယ်ရှားဖို့ဒါမှမဟုတ်ကျူးလွန်ခံရသူတွေကိုနစ်နာချေပေးဖို့ဆိုတာတွေကိုဖယားချောင်းကကနေဦးအဖြစ်ညှင်းပယ်ခဲ့တာပါအစီရင်ခံစာထွက်ပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းနစ်နာသူတွေအတွက်ဆူတောင်းပွဲလုပ်ခဲ့ကြတဲ့ပေါ်တူဂီမြို့တော်ရဲ့အထင်ကြီးရှယ်ရော့နီမို့စ်ဖယားချောင်းမှာပဲလုပ်တဲ့ကက်သလစ်ဖုံးတော်ကြီးတွေမေတီလာရှင်တွေရဲ့ဝတ်ပြုဆူတောင်းပွဲအတွင်းပုယဟမင်းကြီးကအခုလိုဆွေးရမှုကိုပြောခဲ့တာပါဒါပြင်ပုံရဟန်းမင်းကြီးအနေနဲ့အခုလိုလိန်အနိုင်ကျင့်ခံရသူတွေနဲ့အခုသတင်းပတ်အတွင်းမှာပဲတွေ့မယ်လို့ယူဆရပါတယ်။ပုံရဟန်းမင်းကြီးဟာအရင်နိုင်ငံခြားခီးစဉ်တွေမှာလည်းအလားတူတွေ့ဆုံမှုမျိုးတွေလုပ်ခဲ့ဖူးပါတယ်ရှင်
။အရင်ဘက်ကအနာသိမ့်မှုဖြစ်ခဲ့တဲ့နိုင်ဂျာကစစ်ကောင်းဆောင်တွေနဲ့ညှိနှိုင်းမှုအတွက်နောက်အာဖရိကနိုင်ငံများစီးပွားရေးအတိုက်ဝန် ECOWAS ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဗုဒ္ဓဟူးနေ့ကဆေးလွှတ်လိုက်ပါတယ်။ဒေသဆိုင်ရာအဖွဲ့အနေနဲ့ဂျာဝင်နာမျိုးလုပ်ဖို့မဆုံးဖြတ်ခင်တန်တမန်နီလန်းအရာဖြစ်ရှင်းနိုင်မှုမျှော်လင့်ထားတယ်ဆိုပါတယ်ပိုစလေဖွဲ့ကိုနိုင်ဂျီးရီးယားစစ်တပ်ခေါင်းဆောင်ဟောင်းအဗ်ဒူဆလာမီအဘူဘကာကဦးဆောင်ပြီးနိုင်ဂျာစစ်ကောင်းဆောင်လေးနဲ့ဆွေးနွေးမှာပါ အငြိမ်းစားစစ်ဗိုလ်ချုပ်တူဖြစ်တဲ့အဘူဘကာဟာနိုင်ဂျီးရီးယားခေါင်းဆောင်ဖြစ်တနစ်တာတာဝန်ထမ်းဆောင်ခဲ့ပြီး1996ခုနှစ်မှာရွေးကောက်ပွဲကျင်းပကရပ်သားအစိုးရကိုအာဏာပြန်လည်လွှဲပြောင်းပေးခဲ့တဲ့အတွေ့အကြုံရှိသူဖြစ်ပါတယ်။အခုလောလောဆယ်မှာတော့ ECOWAS အဖွဲ့ကနိုင်ဂျာအပေါ်ပိတ်ဆို့ရေးယူမှုတွေချမှတ်ထားသလိုအာဏာသိမ်းခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီးတပတ်အတွင်းရွေးကောက်ခံသမ္မတမိုဟာမက်ဘဇူးမ်ကိုအာဏာပြန်မလွှဲရင်အင်အားသုံးဖြည့်ရှင်မှုခွင့်ပြုမယ်ဆိုပြီးရာဇလန်ပေးထားတာပါ။အနောက်အာဖရိကနိုင်ငံများအဖွဲ့ရဲ့နိုင်ငံရေးညီညွတ်ရေးနဲ့လုံခြုံရေးဆိုင်ရာမဟာမင်းကြီးအဗ်ဒူဖတ်တူမူဆာကတော့စီရင်တဲ့ဖြည့်ရှင်မှုကိုနောက်ဆုံးကြမှစဉ်းစားမှဖြစ်ပေမဲ့ဒီအတွက်ချိုတင်ပြင်ဆင်ထားပြီးပြောကြည့်မှုပဲလက်တွေ့လုပ်မယ်ဆိုတာကိုသက်သေပြဖို့လိုတယ်လို့နိုင်ဂျီးရီးယားနိုင်ငံမျိုးတော်အဘူဂျာမှာကျင်းပနေတဲ့ဒေသတွင်းကာဝေးချီးကဲတွေရဲ့နှစ်ရက်ကြာအစည်းအဝေးမှာသတင်းတောက်တွေကိုထုတ်ပြောထားပါတယ်။ဒါပေမဲ့ ECOWAS အဖွဲ့တွေကစစ်အာဏာရှင်တိုင်းပြည်တွေဖြစ်တဲ့မာလီနဲ့ဘာကီနာဖူဆိုတို့ကတော့နိုင်ဂျာကိုစီရင်အရဝေရောက်ဆက်ဖွဲ့မှုမှန်သမျှကိုသူတို့ပေါ်စစ်ချေညာတာလို့သတ်မှတ်ကြောင်းပြန်လည်သတိပေးထားပါရခင်ဗျာ
။သမ္မတဟောင်းတွန်နဲ့ထရန့်ဟာ2020ပြည့်ရွေးကောက်ပွဲရလပြောင်းသွားအောင်တရားမဝင်ကြိုးပမ်းမှုနဲ့နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေမလွှဲဘဲထိန်းထားမှုဆွဲချက်တွေအတွက်သူ့အပေါ်သဘောမတူကြတဲ့ဂျူရီအဖွဲ့နှစ်ဖွဲ့နဲ့တရားသူကြီးတွေကိုရင်ဆိုင်ရဖို့ရှိပါတယ်။တရားရည်ဌာနအထူးစုံစမ်းရေးမှူးဂျက်စမိုက်ကဝါရှင်တန် DC မှာဆွဲဆိုထားတဲ့အမှုကိုတော့အခုကြာသပတေးနေ့နေ့လယ်ပိုင်းမှာပထမဆုံးတရားရုံးကျမ်းနာစစ်ဆေးခံရဖို့ရှိပါတယ်။2020ရွေးကောက်ပွဲရလတ်ကိုပြောင်းလဲဖို့ကြိုးစားတယ်ဆိုတဲ့ဆွဲချက်နဲ့ရာဇဝတ်မှုလင်းမှုကိုဖက်ဒရယ်တရားရုံးဂျူရီအဖွဲ့တစ်ဖွဲ့ကြားနာစစ်ဆေးမှာပါပြီးခဲ့တဲ့2020ရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုသိသည့်နဲ့အာဏာဆက်ယူဖို့ကြိုးပမ်းတာ2021ခုနှစ်ဇန်နဝါရီ6ရက်မှာအမေရိကန်လွှတ်တော်ကိုသူထောက်ခံသူတွေကဝင်ရောက်စီးနှင်းတိုက်ခိုက်မှုမှာအကူအညီပေးတာတွေနဲ့ဆက်နွယ်ပြီးဆွဲချက်တွေတင်ခံထားရတာပါ2020ရွေးကောက်ပွဲတော်ကသူအကြီးအကျယ်ရှုံ့နိမ်ခဲ့တဲ့မြို့တော် Washington DC area မှာနေထိုင်တဲ့သူတွေတဲကရွေးမဲ့ဂျူရီအဖွဲ့ကိုရင်ဆိုင်ရမှာပါနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေမလွဲပြောင်းမဲ့ထိန်းထားတဲ့ Florida ပြည်နယ်အမှုမှာတော့တရားသူကြီး Eileen Cannon ကသူပုံမှန်နေထိုင်တဲ့ Fort Pierce မြို့တရားခွင်မှာကြားနာမဲ့သဘောပြောနေပါတယ်အဲ့ဒီမြို့မှာကြားနာမဲ့ဆိုရင်တော့မြို့နယ်၅ခုကနေထိုင်သူတွေနဲ့ဂျူရီအဖွဲ့ဖွဲ့ရမှာဖြစ်ပါတယ်အဲ့ဒီတဲ့မြို့နယ်လေးခုဟာ2020ရွေးကောက်ပွဲအတွင်းထရန့်က60ရာခိုင်နှုန်းကျော်အနိုင်ရခဲ့တဲ့နေရာတွေဖြစ်တယ်လို့ကြံတစ်ခုမှသူကကက်ပုတ်ကာတီကအနိုင်ရခဲ့တာဖြစ်ပါတယ်။တရားသူကြီးကနဟာသမရထရန့်တာဝန်ယူစဉ်အတွင်းတရားသူကြီးအဖြစ်ခန့်အပ်ခံရသူလည်းဖြစ်ပါတယ်ရှင်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 kHz 12.73 ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အကျဉ်းချခံနေရတဲ့ဒေါ်ဆန်းစုကြည်ကိုအာနာသိန်းစစ်ကောင်စီကထောင်နဲ့အနေငယ်ရှော့ပေးတာလုံးဝအတိတ်ပဲလုမဲ့တဲ့လုံရဖြစ်ကြောင်းတားငယ်ဖြစ်သူကိုထိန်လင်းခေါ်ခင်အဲရစ်ကဗုဒ္ဓုံးနေမှာပြောလိုက်ပြီးမြမစစ်ကောင်းဆောင်တွေပေါ်ဖိအားပို့ပေးဖို့နောက်နိုင်ငံအစိုးရတွေကိုတောင်းဆိုလိုက်ပါတယ
် If it doesn't go far enough in any way she should never have been
ဒါကဘလုံးမခီးမပေါက်ပါဘူးစစ်တပ်ကဒါကိုကစားပွဲတစ်ခုလို့ဝါဒဖြန့်ပြီးသူတို့မျက်နှာကောင်းရအောင်လုပ်နေတာတကဘာလုံးကသိပါတယ်အမေကိုပြစ်ဒဏ်နှစ်အနည်းငယ်ရှော့ချလိုက်တာလုံးဝအတိတ်ပဲမရှိပါဘူးလို့လန်ဒန်မှာနေထိုင်နေတဲ့ Kim Harris က writer သတင်းဌာနကိုပြောပါတယ်။အသက်44နှစ်ရှိပြီဖြစ်တဲ့ Kim Harris ကသူ့အနေနဲ့အနာသိမ့်မှုမတိုင်ခင်ကတည်းကမိခင်နဲ့အဆက်အသွယ်လုံးဝမရှိခဲ့ပဲဒေါ်ဆန်းစုကြည်ရဲ့လက်ရှိအခြေအနေကိုမသိရှိကြောင်းနဲ့ထောင်ကနေနေအခြေချုပ်ကိုပြောင်းရွှေ့ထားတယ်ဆိုတာကလည်းအတည်ပြုနိုင်တဲ့ထောက်ထားမရှိဘူးလို့ဆိုပါတယ်။ဒါ့အပြင် American နဲ့ EU နဲ့ Britain အပါအဝင်နိုင်ငံတကာကအနာသိမ့်စစ်တပ်ပေါ်ပြစ်မှတ်ထားပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်နေပေမဲ့အထူးသဖြင့်လက်နက်ထောက်ပံ့မှုတွေမှာဟာခွက်တွေရှိနေပြီးဒါကိုအလုံးစုံပိတ်ဆို့နိုင်ရေးရည်ရွယ်မှုတွေကိုပုံမပြင်းပြင်းထန်ထန်နဲ့ထိထိရောက်လှုပ်ဆောင်ဖို့လိုကြောင်းလဲခင်အဗရစ်ကထောက်ပြပါတယ်ခုအနေနဲ့သူ့အနေနဲ့ဒေါ်ဆန်းစုကြည်နဲ့လုံးဝကိုအဆက်အသွယ်မရှိဘဲဖြစ်နေပြီးဒီတစ်ချိန်ကအရင်ကတည်းကပိုတင်းတင်းကြပ်ကြပ်လှုပ်ထားတယ်လို့ဆိုပါတယ်အခုလောလောဆယ်မှာတော့ခင်အဗရစ်ကမြို့သားညီညွတ်ရေးအစိုးရအပါအဝင်စစ်အာဏာသိမ်းမှုကိုစန့်ကျင်တော်လှန်နေသူတွေနဲ့အလို့အတူလွဲတွဲလုပ်ပြီးမြမအရေးနိုင်ငံတကာမှာအသိမှတ်ပြုဖို့ပိုရအောင်လှုပ်ဆောင်နေကြောင်းလဲ writer နဲ့ interview မှာ Kim Harris ကထည့်သွင်းပြောဆိုသွားပါတယ်
။ဗ ဘင်္ဂလားဒေ့ရှ်နိုင်ငံအဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီ BNP ရဲ့ခေါင်းဆောင်တဲ့ဇနီးဖြစ်သူတို့ကိုဘင်္ဂလားဒေ့ရှ်တရားရုံးတစ်ခုကအာဂရီမှုဆွဲချက်တွေနဲ့မျက်ကွယ်ထောင်တန်းအတီးဒီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာရဲ့သားဖြစ်သူအတိုက်ခံပါတီခေါင်းဆောင်ထာရစ်ရာမန်ကိုထောင်ဒဏ်6နှစ်မျက်ကွယ်ပြစ်ဒဏ်ချမှတ်ခဲ့ပြီးနိုင်ငံသားမှရှိတဲ့သူ့ဇနီးဖြစ်သူကိုလည်းထောင်ဒဏ်3နှစ်အမိန့်ချခဲ့တာပါရာမဟာဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီရဲ့ယာယီဥက္ကဋ္ဌတာဝန်ယူထားပြီးဒီပါတီဟာဝန်ကြီးချုပ်ရှိခ်ဟာစီနာယာရုကာနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြနေကြတာပါရာမန်ကိုထောင်ဒဏ်ပြင်ဒေါ်လာ 23,300 ကျော်ငွေဒဏ်လဲချမှတ်ထားပါတယ်တကယ်လို့ငွေဒဏ်မဆောင်နိုင်ရင်နောက်ထပ်ထောင်သုံးလချက်ခံရမှာဖြစ်ပါတယ်။ဒါဟာရာမန်ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့နိုင်ငံရေးပျော့ခါပါတဲ့လှုပ်ဆောင်မှုဖြစ်တာကြောင့်တရားရုံးဒီဆုံးဖြတ်ချက်ကိုပယ်ချတယ်လို့ BNP ပါတီအတွင်းမှုချုပ်ကပြောပါတယ်။သူဟာကြွေးဝချမ်းသာမှုအစင်းထဲမှာမမှန်မကန်ဖော်ပြခဲ့တယ်ဆိုတဲ့ဆွေးချက်နဲ့အစိုးရရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်က2009ခုနှစ်မှာအမှုတင်ခဲ့တာဖြစ်ပါတယ်ရှင
်။အိန္ဒိယအရှေ့မြောက်ပိုင်းမဏိပူပြည်နယ်ထဲမှာမေလာကစတင်ဖြစ်ပွားခဲ့တဲ့လူမျိုးစုတွေကြားအကြမ်းဖက်မှုတွေကြောင့်သေဆုံးရသူက140ဝန်းကျင်ရှိနေပြီးရာနဲ့ချီနဲ့လူတွေအိမ်တွေမီးလောင်ကျွမ်းခဲ့တယ်လို့အိုးမဲ့အိမ်မဲ့ဖြစ်ရသူက6000လောက်ဟာလဲဒုက္ခသည်စခန်းတွေမှာနေထိုင်နေရပါတယ်လူရေ 3.2 တန်းရှိတဲ့ပြည်နယ်ထဲမှာဒီလိုတိုက်ခိုက်မှုတွေကြောင့်လူအဖွဲ့အစည်းတစ်ခုကြားလူမျိုးရေးကွဲပြားမှုတွေနဲ့နဲ့ရှယ်ရင်ကိုဖြစ်စေခဲ့တယ်လို့ဒါဟာလက်ရရင် BJP ပါတီခေါင်းဆောင်ဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်နာရန်ဒရာမိုဒီနဲ့အတိုက်ခံပါတီတွေကြားကွဲပြားနေတာတွေရဲ့နိုင်ငံရေးအရရောင်ပြန်ဟမှုတစ်ခုဖြစ်ကြောင်းလေ့လာသူတွေကသုံးသပ်ကြပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မဏိပူရာပြည်နယ်ထဲမှာဟိန္ဒူအများစုဖြစ်တဲ့မေတီလို့ခေါ်တဲ့ကတဲ့လူမျိုးတွေနဲ့ခရစ်ယာန်အများစုဖြစ်တဲ့ကုကီနဲ့အခြားမျိုးနွယ်စုတွေကြားတင်းမာမှုတွေမြင့်တက်နေတာပါ။တောင်ထူထက်တဲ့အဲ့ဒီပြည်နယ်ထဲမှာလူမျိုးရေးတပ်ဖွဲ့ဝင်ထောင်ထဲချီလဲချထားပါတယ်။ဒါပေမဲ့လူမျိုးရေးအထီးကုန်းတွေဖြစ်နေတာ3လကြာနေပြီးအိန္ဒိယဗဟိုအစိုးရအနေနဲ့ဒါတွေကိုအလုံးစုံမထိန်းချုပ်နိုင်သေးတာဆိုရင်စရာကောင်းကြောင်းအကဲခတ်တွေကထောက်ပြနေကြပါတယ်ခင်ဗျာ
တောင်ဆူရနိုင်ငံမှာပြင်းထန်တဲ့ရာသီဥတုကြောင့်ငတ်မောခေါင်ပါမှုဟာမကြုံစဘူးအခြေအနေထိရောက်လာတယ်လို့ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်ပြင်းထန်ဆိုးဝါးတဲ့ရာသီဥတုတွေကနေရေကြီးရေလွှမ်းတာတွေမိုးခေါက်ရေရှားတာတွေကိုတောင်ဆူရမှာဇက်တိုက်ကျုံနေရတယ်လို့ WFP ကပ္ပစားနပ်ရိက္ခာအဖွဲ့ကြီးကပြောပါတယ်တောင်ဆူရန်ကဘန်တီမြို့တဝိုက်မှာ၄နှစ်ကြာရေလွှမ်းမိုးမှုတွေကြောင့်ဒေသခံတွေနေရာရွှေ့ပြောင်းကြရတယ်လို့ရွာလုံးကျွတ်ရေမြုပ်တာတွေလေကွင်းတွေနဲ့စကြဲမြေတွေရေလွှမ်းမိုးခန့်ခဲ့ရတာတွေကြောင့်လူပေါင်းတသန်းကျော်ထိခိုက်နစ်နာခဲ့ပါတယ်။ဆူရန်နိုင်ငံတွင်းတိုက်ပွဲတွေကြောင့်ဆန်းနရိတ်ခါတဲယူပို့ဆောင်ရေးလမ်းကြောင်းတွေပြတ်တောက်မှုဟာဒေသရင်းကရေကြီးရေလွှမ်းမှုတွေမိုးကောင်ရေရှားမှုတွေနဲ့အတူအခြေအနေတွေပိုဆိုးဝါးလာစေပြီးငတ်မော့ခေါင်ပါမှုပိုတိုးလာစေပါတယ်။လူရှစ်တန်းနီးပါးဓမ္မမဟုတ်နိုင်ငံလူရေရဲ့သုံးပုံနှစ်ပုံဟာအချက်အသေးတွေဓမ္မမဟုတ်ဆိုးဝါးတဲ့ငတ်မောခေါင်ပါမှုတွေရင်ဆိုင်နေရတယ်လို့ WFP ကပြောပါတယ်။ဒါဆိုရင်မကြုံစဘူးအရေးအတွက်ဖြစ်ပြီးတိုင်းပြည်ပြည်တွင်းစစ်အစိုးဆုံးကာလကကျုံခဲ့ရတာထက်ကိုဆိုးဝါးလာတယ်လို့လည်း WFP ကသတိပေးထားပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုငိမ့်ချန်အေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်းနှစ်2024မှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လူထုကြားပြန့်နှံ့လာတဲ့နိုင်ငံရေးကြော်ညာတွေမှာဉာဏ်ရည်ထုနည်းပညာ AI နဲ့အတုလုံဖန်တီးထားတဲ့ပုံတွေတွေ့နေရပါတယ်ဒါပေမဲ့အမေရိကန်ရွေးကောက်ပွဲဆိုင်ရာစီမံဥပဒေတွေကိုကင်တွယ်တဲ့ကော်မရှင်ကဒီ Deepfake လို့ခေါ်တဲ့ပုံပွားဖန်တီးတဲ့ AI နည်းပညာသုံးစွဲမှုနဲ့ပတ်သက်ပြီးစီကံသတ်မှတ်ထိ ंछ ုံမှုမရှိသေးတဲ့အကြောင်း VOA သတင်းတောက် Dina Michelle သတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။တကယ်တော့ပိုယဟမင်းကြီး Francis ဟာနာမည်ကြီး Balenciaga designer ကုတ်အင်ကြီးကိုတကယ်မဝစ်ခဲ့ပါဘူး။ဒီလိုပဲသမ္မတဟောင်း Donald Trump ရဲလက်ကနေလွတ်အောင်ပြေးရတဲ့ပုံတွေကလည်းတကယ်မရှိပဲဒီ deep fake ပုံအတုတွေဟာ AI နည်းပညာသုံး software တွေနဲ့ဖန်တီးထားတာတွေဖြစ်ပါတယ်။ဒီပုံအတုတွေကို2024သမ္မတရွေးကောက်ပွဲမဲဆွေရမှာတုံးနေကြတာပါ။ Trump ကိုမကြိုက်သူတွေထုတ်တဲ့ video ထဲမှာဆို COVID-19 ကာယရောဂါဆက်ကန်နေခြင်းကသူ့နဲ့အမြဲလိုလိုပြဿနာတက်လေရှိတဲ့ရှေးဘက်ဆိုင်ရာသမ္မတအင်ဂျီအကြံပေးပုဂ္ဂိုလ်ဟောင်း Dr. Anthony Fauci ကိုဖတ်ထားတဲ့ Trump ရဲ့ပုံကိုတင်ထားတာဖြစ်ပါတယ်။ အချက်လက်အမှားမှန်ကိုစစ်စစ်တင်ပြနေတဲ့ YouTube က Verify ရုပ်သံအစီအစဉ်မှာတော့ဒီထဲကပုံသုံးပုံက AI နည်းပညာသုံးထားတယ်လို့အချက်လက်စစ်စစ်တဲ့သတင်းတောက်ကြီးစီဒက်ကာကပြောပါတယ်
If you look more closely at the pictures, you can see more evidence they're AI generated. This one shows the two men standing in front of the White House
TV calendar. AI နဲ့ဖန်တီးထားတဲ့အထောက်အထားတွေပို့ပြီးတွေ့ရမှာပါ။ဒီမှာဆို White House လို့ပါမယ်အစား Meepeth လို့ရေးထားပါတယ်လို့ပြောသွားတာပါ။ဒီဖန်တီးထားတဲ့ Deep Fakes နိုင်ငံရေးကြော်ငြာတွေဟာစိုးရင်စရာကောင်းတယ်လို့ Public Citizen လူမှုပညာပေး NGO အဖွဲ့ဒုတိယအကြီးကဲLisa Gilbert ကပြောပါတယ
်။ One of the things that artificial intelligence is able to do
AI လုပ်နိုင်တာတွေကတခုကတော့အထူးပုံပွားဖန်တီးနိုင်စွမ်းဖြစ်ပြီးပုံတုတွေကိုလွယ်လွယ်နဲ့ဖန်တီးနိုင်ပါတယ်။တိတ်ပြီးတော့တူလွန်းတော့တာမန်မျက်စိနဲ့ဆိုရင်ဗီဒီယိုအစ်စ်လားတူလားတောင်မှခွဲဖို့ခက်ပါတယ်
။ဒါကြောင့်ကွန်ပျူတာနဲ့ဖန်တီးထားတဲ့ပုံတွေကိုရွေးကောက်ပွဲမဲဆွဲရမှာမတုံးအောင်စီကံသတ်မှတ်ပေးဖို့အတွက် American ဘဟုအစိုးရရွေးကောက်ပွဲကော်မရှင်ကို Public Citizen ဖွဲ့ကနေတောင်းဆိုပါတယ်။ဒါပေမဲ့ကော်မရှင်ကတော့သူ့ရဲ့လုပ်ပိုင်ခွင့်ဘောင်ထဲမှာမရှိဘူးလို့ပြောပါတယ်။ Deep fake ဖန်တီးပုံတွေနဲ့ပတ်သက်ပြီးဥပဒေဘောင်ထဲကနေစောင့်ကြည့်ထိန်းချုပ်နိုင်ခွင့်တိတ်ကိုနည်းတယ်လို့ကွန်လုံးဥပဒေကြောင်ပမခ James Gimmerman ကပြောပါတယ်
။ Supreme Court has actually also made it pretty clear that it's quite difficult.
ဒီဒီတာမှန်နေတဲ့ထိခိုက်စေတဲ့ကျောဆူချက်တွေကလွဲလို့ထိန်းချုပ်တဲ့စည်းကမ်းသတ်မှတ်ဖို့ကတိတ်ခတ်တယ်လို့အထက်တရားရုံးကပါတကယ်ရှင်းရှင်းလင်းလင်းပြောထားပြီးသားပ
ါဒါကြောင့်မဲဆွဲပွဲတွေမှာပုံပွားဖန်တီးပုံတုတွေကိုပို့ပြီးတုံးလာမယ်လို့ခန့်မှန်းထားကြောင်းလည်းပြောပါတယ
် And it will be very hard to trace the specifics of who created them
ဒါတွေကိုဘယ်သူကဖန်တီးတယ်ဆိုတာခြေရာကောက်ဖို့ကလည်းသိကိုခက်ခဲပါတယ
်လက်ရှိမှာတော့ American နိုင်ငံရေးကြော်ညာတွေမှာပုံပွားဖန်တီးတဲ့ AI နည်းပညာတုံးလာတဲ့ပတ်သက်ပြီးလွှတ်တော်ကစီမင်းစည်းကမ်းတွေချမှတ်ပေးဖို့လိုအပ်နေတာဖြစ်ပါတယ်
ဒေါက်ခင်မြို့သက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းအမျိုးသမီးတွေအရေးတင်ပြပေးပါမယ်ရုရှားကျူးကျော်တိုက်ခိုက်မှုတွေကိုတွန်းလှန်နေတဲ့ယူကရိန်းစစ်တပ်မှတိုက်ခိုက်ရေးအပြင်တခြားဂန္ဓာတွေမှာအမျိုးသားတွေတင်မကအမျိုးသမီးတွေလည်းတောင်းနေချီတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီအမျိုးသမီးတွေဟာမိသားစုတွေပြုစုဆောင်ရှောက်ဖို့နဲ့သူတို့ဘဝတွေကိုပြန်လည်တည်ဆောက်နိုင်ဖို့လှုံ့ဆော်ချက်ရတာကြောင့်စိတ်ပိုင်းယုံပိုင်းဖိအားတွေနဲ့ရင်ဆိုင်နေကြရတာပါခိမြို့တော်ကနေ VOA သတင်းထောက်အန်နာရှာနီကိုပါသတင်းပေးပို့ထားပါတယ်မမြသစင်အောင်ပါရှင
်ရုရှားကျူးကျော်စစ်မတိုင်ခင်ကတော့မိသားစုပျော်ရွှင်စရာနေရတွေရှိခဲ့တယ်လို့ယူကရိန်းအမျိုးသမီးဆစ်ဗလာနာကိုဆိုလာပိုဗာကပြောပါတယ်သူရဲ့ခင်မွန်းဖြစ်သူယူကရိန်းစစ်သားတိုက်ပွဲမှာကျသွားတဲ့အတွက်အခုတော့မိသားစုကိုသူတူတည်းဥဆောင်နေရပါတယ
်။
ကျမတို့အိမ်တော်သက်15နှစ်ရှိနေပါပြီ။အရင်တုန်းကတော့မျောလင်းချက်တွေရှိခဲ့တာပေါ့။ခရီးတွေထွက်ဖို့လက်မှတ်ဝဲထားတာတောင်မှရှိတယ်။အခုတော့အကုန်ပျက်စီးသွားခဲ့ပါပြီ
။သူစာတီလူဟန်စ်ဒေသကို2022 February တုန်းကရုရှားသိမ်းပိုက်ခဲ့ပါတယ်။အဲ့ဒီအချိန်ကလေးကသူမိသားစုအတွက်အဆုံးမတတ်နိုင်တော့တဲ့အိမ်မက်ဆိုးရီနဲ့ကြုံခဲ့ရတယ်လို့အကိုဆိုလာပူပါကပြောပါတယ
်
။ကျမယောက်ျားဆုံးပြီးတော့ရုရှားတွေကကျမကိုမေးမြန်းစရာစစ်စရာရှိတယ်ဆိုပြီးခေါ်သွားတယ်။ကလေးတွေကိုပိတ်လောင်ထားတယ်စားစရာတွေကိုယူသွားတယ်
။စိတ်ပင်ပန်းဆင်းရဲခဲ့ရတဲ့ကိုဆိုလာပူပါဟာသူ့ဇာတိမျိုးကနေထွက်ပြေးဖို့ကလွယ်ပြီးတော့တခြားရွေးချယ်စရာလည်းမရှိခဲ့ပါဘူး။ကလေးနှစ်ဦးမိခင်သူဟာသက်ရှင်တန်ဖို့ကိုပဲကြိုးစားခဲ့ရပါတယ်။ယူကရိန်းစစ်တပ်ရှေ့တန်းနဲ့နောက်တန်းမှာအမျိုးသားတွေနီးတူအမျိုးသမီးတွေလည်းတာဝန်ထမ်းနေကြပါတယ်။နောက်တန်းမှာတာဝန်ထမ်းနေတဲ့ကိုဆိုလာပိုဗာလူအမျိုးသမီးတွေဟာစိတ်ပိုင်းရုပ်ပိုင်းဖိအားတွေနဲ့ရင်ဆိုင်နေကြရတာပါ။စစ်ပွဲနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်နစ်နာခဲ့ရတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေကိုကူညီပေးနေတဲ့မာရှာဖန်အဖွဲ့ကသူ့ကိုကူညီထောက်ပံ့ပေးပါတယ်။ယူကရိန်းအမျိုးသမီးတွေဟာမကြုံဘူးလို့အောင်စိတ်ပိုင်းရုပ်ပိုင်းဆိုင်ရာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မရှာဖန်အဖွဲ့ပူပေါင်းတည်ထောင်သူကလည်းပြောပါတယ်
။ них не має жаги до життя, в них не має розуміння навіщо жити.
သူကအသက်ရှင်နေစိတ်တောင်မရှိကြဘူး။ဘာလို့အသက်ဆက်ရှင်နေရမလဲဆိုတာနားမလည်တော့ဘူးလို့ပြောပါတယ်။ရုရှားစစ်ပွဲကြောင့်ကျမတို့ဒီလိုတွေကြုံနေကြရတာပါ။သူတို့ကအမျိုးသမီးတွေကိုစိတ်ရောကိုယ်ပါတိတ်အောင်တတ်နေတာပါ
။ကိုဆူလာပိုဗာဟာစိတ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးစင်တာကိုတွားခဲ့ရပြီးတော့သူကိုယ်သူယုံကြည်မှုကိုပြန်တည်ဆောက်ခဲ့ရပါတယ်။အခုတော့သူက autism ကလေးတွေကိုကူညီပေးနေတဲ့အဖွဲ့မှာဝင်ရောက်လုပ်ကိုင်နေပါတယ
်။
အခုတော့ကျမလူတွေကိုပြန်ကူညီပေးတဲ့နေရာမှာရောက်နေပါပြီ။သူများစီကအကူအညီယူတာပဲမဟုတ်တော့ဘူး။က ျမကလည်းပြန်ပြီးတော့ကူညီပေးနေပါပြီ
။ယူကရိန်းအမျိုးသမီးတော်တော်များများလို့ပဲကိုဆူလာပိုဗာကိုရိုင်းလည်းသူ့ရဲ့အတိတ်ဆိုတာမရှိတော့ဘူးလို့လက်ခံရတော့မှာပါ။အခုတော့သူဟာပြစ်ဆုတ်ပံကာလကိုရင်ဆိုင်ကြော်ဖြတ်ဖို့ကြိုးစားနေပြီးတော့အရင်ကထက်ပိုကောင်းလာမယ့်အနာဂတ်ကိုတည်ဆောက်နိုင်မယ်လို့မျှော်လင့်ထားပါတယ်ရှင
်။မမြသင်းအောင်ပါရှင်။အခုတော့တရုတ်ပြည်ကနေထွက်ခွာလာကြတဲ့တရုတ်အနုပညာရှင်တွေရဲ့လက်ရာတွေအကြောင်းတင်ပြပါမယ်။တရုတ်ပြည်မှာတရုတ်ကွန်မြူနတီပါတီကသဘောကျထောက်ခံခြင်းမရှိတဲ့အနုပညာရှင်တွေအနေနဲ့သူတို့ရဲ့အလုပ်တွေအတွက်တိုင်းပြည်ပြင်ပကိုထွက်ခွာရလေရှိပါတယ်။အထူးသဖြင့်တရုတ်ကွန်မြူနတီအစိုးရကိုဝေဖန်တဲ့အနုပညာရှင်တွေထွက်ခွာကြရတာပါ။အဲ့ဒီထဲမှာဗဘူးအနုပညာရှင်ဝေမင်ချန်းတယောက်လည်းပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကသူ့ရဲ့အနုပညာအလုပ်တွေကိုတွားရောက်လေ့လာခဲ့တဲ့ဂျီနီယာဒူးလို့သတင်းပေးပို့ထားတာကိုကိုစုံမှုကျော်ကပြောပြပါမယ်ရှင်။
ဘဘူးအနုပညာရှင်ဝေမင်ချန်းပြုလုပ်ထားတဲ့64ဆိုတဲ့သင်္ကေတဟာဂျွန်လ4ရက်နေ့ကိုရည်ညွှန်းထားတာဖြစ်ပါတယ်။1989ခုနှစ်ဂျွန်လ4ရက်နေ့တုန်းကအကြပ်ဖက်နှိမ်နှင်းခံခဲ့ရတဲ့ PNM ရင်းမြန်ဒီမိုကရေစီဆန္ဒပြပွဲကိုအထိမ်းအမှတ်ပြုထားတာဖြစ်ပါတယ်။ဒီအဖြစ်အပျက်တွေဟာသူ့ရဲ့အနုပညာအမြင်တွေကိုသာဝရပြောင်းလဲပစ်လိုက်တယ်လို့ချန်းကပြောပါတယ်
။ This time my wife still in the
အဲ့ဒီဖြစ်တဲ့အချိန်တုန်းကကျွန်တော်ရဲ့ဇနီးက TNMN ဆန္ဒပြပွဲထဲမှာရှိနေခဲ့ပါတယ်။ကျွန်တော်သူ့အတွက်အလွန်စိတ်ပူမိပါတယ်။သူနဲ့ပတ်သက်ပြီးတော့တည်င်းလဲကျွန်တော်တို့ဘာမှမရခဲ့ပါဘူး။ဆန္ဒပြသူတွေကိုတင်ကားနဲ့တက်ကြိတ်တာလဲကျွန်တော်မြင်ရပါတယ်။ဆန္ဒပြသူတွေထွက်ခွာနေကြပါတယ်။ကျောင်းသူကျောင်းသားတွေဟာလဲအသေးဆုံးသူအလောင်းတွေအနာဖြတ်ပြီးသွားနေကြပါတယ
်။အဲ့ဒီနောက်ချန်ဟာနယူးဇီလန်ကိုထွက်ခွာခဲ့ပါတယ်။ရေပန်းအောက်ခံရုပ်ထုတွေကိုထုလုပ်တဲ့အလုပ်ကိုဆွန့်လွတ်လိုက်ပြီးနိုင်ငံရေးအနုပညာကိုဒီဇိုင်းမတ်မတ်ပြောင်းလဲလုပ်ခဲ့ပါတယ်။အဲ့ဒီနောက်2018ခုနှစ်မှာသူဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့လာခဲ့ပြီးသူပါဝင်တဲ့အနုပညာအဖွဲ့တစ်ဖွဲ့ကနေကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ကျယ်ဝန်းတဲ့ဂန္ဓာရထဲမှာရေဝဲပြီး Liberty ရုပ်ထုဥယျာဉ်ကိုထူထောင်ခဲ့ပါတယ်။တရုတ် Communist Party CCP Virus ရုပ်ထုဖြစ်ပါတယ်။တမရရှိချင်းပင်ရုပ်ထုရဲ့ခေါင်းကို Corona Virus ပိုးပုံတရံလှုပ်ထားပါတယ်။ဒါဟာ COVID-19 ကာယောဂါမှာတရုတ်အစိုးရရဲ့အခမ်းကဏ္ဍကိုပုံဖော်ထားတာဖြစ်ပါတယ်ဒီရုပ်ထုကဒုတိယအကြိမ်ပြန်ဆောက်ထားတာပါပထမရုပ်ထုကတော့တရုတ်အစိုးရအတွက်အလုပ်လုပ်ပေးနေသူတွေကလာရောက်ဖြည့်ဆည်းသွားတယ်လို့သူကပြောပါတယ်ဒီဖြည့်ဆည်းမှုအတွက်အမေရိကန်တရားရေးဌာနကတော့အစိုးရကိုစန့်ကျင်ဝေဖန်တဲ့အနုပညာဖန်တီးမှုကိုဖြည့်ဆည်းရမှာပူပေါင်းကြံစည်ပါဝင်မှုနဲ့လူနှစ်ဦးကိုတရားစွဲခဲ့ပါတယ်တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့ဒီတရားဆွဲဆိုမှုဟာအကြောင်းအကျိုးစီလျော်မှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြောဆိုပြီးတရုတ်ရဲ့ဂုဏ်သိက္ခာကိုထိခိုက်စေတယ်လို့ပြောဆိုခဲ့ပါတယ်
။而且讓美國人知道中共不單單是禍害中國而且禍害
人民。ဒီမှာစစ်နာဝန်ထမ်းကူညီလုပ်ကင်ပေးနေတဲ့ကြံရန်ကတော့တရုတ်အစိုးရဟာတရုတ်ပြည်သူတွေကိုပဲထိခိုက်စေတာမဟုတ်ဘဲကမ္ဘာပြည်သူတွေကိုပါထိခိုက်စေတယ်ဆိုတာကိုတကဘာလုံးကတီးဖို့ဟာအလွန်အရေးကြီးပါတယ်လို့ပြောဆိုခဲ့ပါတယ်။လာရောက်လက်ပတ်တဲ့နီကိုလတ်ဂျုံကလည်းအခုလိုပြောဆိုပါတယ်
။ Sculpture I think is very powerful the imagery the what's behind it.
ကျွန်တော်ထင်တာဒီရုပ်ထုတွေကတကယ်ကိုအတိတ်ပဲရှိပါတယ်။ဒီသင်္ကေတတွေရဲ့နောက်ွယ်ကအတိတ်ပဲတွေကိုပုံဖော်ထားတာကအလွန်ထိရောက်မှုရှိတယ်လို့ထင်ပါတယ်။ဒါမျိုးတရုတ်ပြည်မှာသွားလုပ်မယ်ဆိုရင်တရနဲ့ပစ်ပြီးသေတံပေးတာခံရနိုင်ပါတယ်။ဒါဟာတကယ်ကောင်းတဲ့ပြသမှုပါ။ဘာတွေဖြစ်နေတယ်ဆိုတာကိုလူတွေလေ့လာသိမှာတယ
်ချန်နောက်ဆုံးလှုပ်ထားတဲ့ရုပ်ထုကတော့တန်ကျိုးနဲ့အမျိုးသမီးရုပ်ထုဖြစ်ပါတယ်လွန်ခဲ့တဲ့နှစ်နှစ်ကတွေ့ရှိခဲ့တဲ့အဖြစ်အပျက်တစ်ခုပါတရုတ်ပြည်ကြေးရွာတစ်ခုမှာနိုင်ရန်နဲ့အမျိုးသမီးတဦးလေဘင်းကိုတန်ကျိုးနဲ့ချီနှောင်ထားပြီးအဲ့ဒီနေရာမှာပဲအတင်းအကျပ်ကလေးရှိအောင်မွေးခိုင်းခဲ့ပါတယ်အဲ့ဒီအမျိုးသမီးကိုဖော်ညွှန်းထားတာပါ
The Chin woman the background is China 中国
တန်ကျိုးနဲ့အမျိုးသမီးရုပ်တုဖြစ်ပါတယ်။နောက်ခံကတော့တရုတ်ပြည်ကိုပေါ်ညွှန်းထားတာပါ။တရုတ်ပြည်အကျဉ်းထောင်အကြီးကြီးဆိုတဲ့ပုံဖော်ထားတာပါ။တန်နိုင်နေတဲ့ထောင်တကားကိုပုံဖော်ထားတာပါ။နောက်ခံကတော့တရုတ်ပြည်မြေပုံဖြစ်ပါတယ်။ထိတ်ဆုံးကတော့တရုတ်အလံပါ။တရုတ်ပြည်မှာအမျိုးသမီးအများအပြားဟာဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါ။ဒါတွေကတော့သွေးတွေကိုပုံဖော်ထားတာပါ။
လီဘာရီရုပ်ထုပန်းတံဟာတရုတ်ကိစ္စတခုတည်းကန့်သတ်ထားတာမဟုတ်ပါဘူးအခြားအနုပညာရှင်တွေအနေနဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီအတွက်သူတို့ဖော်ပြလိုတဲ့အနုပညာဖန်တီးမှုတွေရှိရင်လဲကြိုးစားပါတယ်လို့တရုတ်ဗဟုပညာရှင် ဝင်းမင်းချန်းကပြောဆိုခဲ့ပါတယ
်။တရုတ်အနုပညာလက်ရာတွေအပြီးမှာတော့ဂျပန်ကအင်းဆက်စားတောက်ဆိုင်အကြောင်းကိုတင်ပြလိုပါတယ်ရှင်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာအင်းဆက်ပိုးမွှားတွေကိုမှာယူစားသုံးလို့ရတဲ့ကဖေးဆိုင်တစ်ခုရှိပါတယ်။ဒီဆိုင်လေးကအင်းဆက်ပိုးမွှားတွေကိုပုံမှန်နေတိုင်းစားနေကြဟင်းတွေလိုမျိုးစားသုံးနိုင်အောင်ရည်ရွယ်ထားတာပါ။ Reuters သတင်းဆောင်မကိုအခြေခံပြီးအလိမ်မှာပြောပြပေးပါမယ်ရှင်
။ဂျပန်နိုင်ငံတိုကျိုမြို့ကကမ္ဘာလှည့်ခီးသွားရတဲ့စီကားတဲ့လမ်းမှာဇိမ်ကန်ကဖေးဆိုင်တစ်ခုရှိပါတယ်။ကျွတ်ကျွတ်ရွရွပရိတ်အကောင်လေးတွေကိုအပေါ်ကဖြူထားတဲ့အီတလီစီထမင်းပိုးကောင်လေးတွေရောထားတဲ့ရေနဲ့ဖလောင်းကောင်လေးတွေအပေါ်မှာတင်ထားတဲ့တူဖူးအချိုပွဲတွေကိုအဲ့ဒီဆိုင်မှာရနိုင်တာပါ။နေလေစားလာစားတဲ့ကက်ဆူနိုရီတာကီဆာဝါကတော့ပန်းသီးနှံရှိတဲ့အချိုရည်ခွက်ကိုအလှဆင်ထားတဲ့အညိုရောင်ပိုးကောင်ကြီးကိုကိုက်လိုက်ပြီးတော့အရသာသိရှိတာပဲလို့သူကဆိုပါတယ်ဒီပိုးမွှားလေးတွေကိုစားသုံးလို့သူတွေဒါမှမဟုတ်အင်းဆက်ပိုးမွှားတွေပါတဲ့ပါဝင်ပစ္စည်းတွေကိုသုံးပြီးနေ့စဉ်စားလေးရှိတဲ့ဟင်းလျာတွေလိုမျိုးမှာယူစားသုံးဖို့လာကြတဲ့အင်းဆက်ပိုးမွှားကြိုက်တဲ့ဧည့်သည်တွေကိုတာကီနိုကိုစားတောက်ဆိုင်လေးကဝန်ဆောင်မှုပေးနေတာပါစနေတနင်္ဂနွေပိတ်ရက်ဆိုရင်တော့ဒီဆိုင်လေးမှာလူအမြဲပြည့်နေတတ်ပါတယ်ဂျပန်နိုင်ငံဟာအင်းဆက်ပိုးမွှားတွေကိုအစားအစာဖြင့်ချက်ပြုတ်စားတောက်တဲ့အရာစုံလဲအရင်ကတည်းကရှိထားတာပါရိတ်ခါပြက်လက်တာတွေကြုံခဲ့ရတဲ့ဒုတိယကမ္ဘာစစ်အတောအတွင်းအသားငါရှားပါတဲ့ကုန်းတွင်းပိတ်ဒေသတွေမှာပိုးနံကောင်ဝါးပိုးနဲ့နေကြီးကောင်တွေကိုရိုးရာအရာစားသုံးခဲ့ကြတယ်လို့တက်ကီနိုကိုစားတောက်ဆိုင်ရဲ့မီချီကိုမီယူရာကဆိုပါတယ်ထိုင်ရှုခဲ1912 1926ခုနှစ်အတွင်းစားလို့ရတဲ့အင်းဆက်အမျိုးပေါင်း55မျိုးရှိတယ်လို့ကတ္တဗေဒပညာရှင်ချနီကာဒမီယာခီရဲ့လိလာချက်တစ်ခုမှာဖော်ပြထားပါတယ်
။日本だと昆虫食って結構イナゴとか何種類も
結構ပြည်နယ်ပိုးကောင်တွေလိုမျိုးစားလို့ရတဲ့အကောင်တွေကိုမွေးမြူလာကြတော့ဒီအစားအစာတွေအတွက်ပါဝင်ပစ္စည်းသုံးတဲ့နေရာမှာအင်းဆက်ပိုးမွှားတွေကိုသုံးတာကပိုပြီးတော့တွင်ကျဲလာပါတယ်
။ဒီစားတောက်ဆိုင်လေးဟာလွန်ခဲ့တဲ့6နှစ်လောက်ကနာမည်ကြီးခဲ့တဲ့ Takio Company ကိုတည်ထောင်ခဲ့သူ Takio Saito ရဲ့စံသစ်တဲ့စီကူဖြစ်ပါတယ်။အင်းဆက်စားတောက်ဆိုင်လေးအပြင်ကိမိကောင်းတဲ့ပင့်ကူတွေပါတဲ့အင်းဆက်တွေရဲ့အစ်စ်အမြင့်အမျိုးစားပေါင်း60ကျော်ထုတ်ပိုးပြီးရောင်းချတဲ့အစားတောက်လုပ်ငန်းတစ်ခုလည်းရှိပါတယ်။အင်းဆက်ပိုးမွှားတွေကိုစားသုံးသူတွေလေကောင်းလေတန်းကောင်းကောင်းနဲ့ဒီဆိုင်လေးမှာလာရောက်စားသုံးနိုင်တဲ့နေရာလေးဖြစ်ဖို့ Takinoko ဆိုင်ကမျှော်လင့်တာပါ။ဂျပန်နိုင်ငံရဲ့အင်းဆက်ပိုးမွှားသမိုင်းကြောင်းကိုတကြော့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တွေကဂျပန်နိုင်ငံမှာ PASCO ကိတ်မုတ်ဆိုင်အပါအဝင်ကုမ္ပဏီတော်တော်များများကပရစ်တွေနဲ့လှုပ်ထားတဲ့ဂျုံကိုသုံးပြီးကွကီးမုတ်တွေနဲ့ကိတ်မုတ်တွေကိုရောင်းချခဲ့ပါတယ်။ပရစ်ချောကလက်ပရိုတင်းကြောင်းတွေနဲ့ပရစ်မုတ်ကျွတ်တွေကိုလက်လီရောင်းချသူမူကြီးကရောင်းခဲ့တာပါ။ဂျပန်နိုင်ငံအခြေဆိုင်အစားအစာထုတ်လုပ်တဲ့ကုမ္ပဏီတွေဖြစ်တဲ့ Nichiri နဲ့Telecom Nippon Telegraph နဲ့ Telephone ကပိုးမွှားအင်းဆက်လုပ်ငန်းတွေရဲ့ရင်းနှီးမြှုပ်နှံမှုတွေကိုပြီးခဲ့တဲ့နှစ်တုန်းကကြေညာခဲ့ပါတယ်။ကျောင်းတွေရဲ့နေ့လယ်စာတွေမှာအင်းဆက်ပိုးမွှားတွေနဲ့လှုပ်ထားတဲ့အမှုန့်တွေတုံးနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာပြီးမကြခင်မှာပဲဂျပန်မီဒီယာတွေမှာပရစ်ဆိုတဲ့အသုံးအနှုန်းခေတ်စားလာခဲ့ပါတယ်။အင်းဆက်ပိုးမွှားတွေဟာပရိုတင်းအသားဓာတ်ကျွဲဝတဲ့ဂျုံမုတ်နေရာမှာအစားထိုးသုံးနိုင်ပေမဲ့သူတို့ဟာတမန်စားနေကြဟင်းသီးဟင်းရွက်အသားငါးလိုဟင်းတွေလိုပဲဇပွဲပေါ်တဲခင်းစားတောက်နိုင်တဲ့ဆိုတာကိုပြချင်တာပါ
တမမီတမေမို့နားလေတကူတော့
ဒီအင်းဆက်ကောင်လေးတွေရဲ့ပုံတံကိုကျင့်သားရသွားမယ်နောက်တော့ပုံမှန်အစားတောက်လိုမျိုးဖြစ်လာမယ်ဆိုရင်ရည်စရာတော့ကောင်းမယ်လို့ထင်တယ်
2050ခုနှစ်မှာကမ္ဘာလူဦးရေဟာ 6.5 ဘီလီယံအထိတိုးဝလာမယ်လို့2021ခုနှစ်ကုလသမဂ္ဂရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ထိုရက်စိုက်ပျိုးမြင့်တဲ့ရေချိုအရေးမြင့်နည်းပါးလာမှာဖြစ်လို့အင်းဆက်ပိုးမွှားတွေကစားလို့ရတဲ့အစားအစာအဖြစ်အလင်းလင်းမြန်မြန်ပေါ်ထွက်လာပြီးတော့ကမ္ဘာကျဝန်းရေပန်းစားလာမယ်လို့လည်းအစီရင်ခံစာကဆိုပါတယ်ရှင်။ကျွန်မအလိမ်ပါပါ။
ဒါတော့ဂျပန်ကအင်းဆက်စားတောက်ဆိုင်ချောင်းကိုအလိမ်မာပြော့ပြပေးခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအသံလွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆက်မျက်နှာတို့မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အသံရဲ့2023ခုနှစ်ဩဂုတ်လ3ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူထုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ချက်ရပါမယ်ရှင်။အခုအရင်ဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။အရေးပေါ်ကာလသတ်မှတ်ချက်ကိုစစ်ကောင်စီကနောက်ထပ်6လတိုးချဲ့လိုက်တာဟာဘာကြောင့်ပါလဲ။အေဂျင့်တည်ငြိမ်မှုမရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့စစ်ကောင်စီကဆိုပါတယ်။ဆိုတော့ဒီတိုးချက်ကာလအတွင်းမှာကအေဂျင့်တာယာမှုရှိလာနိုင်ပါသလား။ဘာဆက်လှုပ်လာအောင်မလဲဆိုတာဥကြောဇန်တာကိုမမျှသိအောင်ကမေးမြန်းတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါဥကြောဇန်တာရှင
်မင်္ဂလာပါအမရှင်
ဟိုစက်ကောင်စီကဒီရပိုင်းအတွင်းမှာပဲပေါ့နော်နိုင်ငံတော်အရေးပေါ်ကာလကိုထပ်ပြီးတော့တက်တန်းတူးလိုက်ပါတယ်နိုင်ငံတည်ငြိမ်အေဂျင့်မှုမရှိသေးတဲ့အတွက်လိုအပ်လို့တက်တန်းတူးရတာလို့ပြောပါတယ်ဒီပေါ်မှာဘယ်လိုသုံးသပ်ပေးပါမလဲ
နိုင်ငံတော်တည်ငြိမ်အေဂျင့်မှုမရှိသေးဘူးဆိုတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကအဲ့လိုနိုင်ငံတော်တည်ငြိမ်အေဂျင့်မှုမရှိအောင်ဘယ်သူကလုပ်နေရလဲဆိုတဲ့ဟာအဓိကကြားမယ့်မေးခွန်းဖြစ်တယ်လို့ထင်ပါတယ်ပထမဦးဆုံးက2020ရွေးကောက်ပွဲပြီးတော့ဒီမိုကရေစီလမ်းကြောင်းဟာပုံပြီးပြင်ပလာမယ်ရှေ့ကိုအေဂျင့်ဆက်သွားမယ်လို့ရက်မျှော်လင့်ထားရတဲ့အချိန်ဖြစ်ပါတယ်။အဲ့ဒီအချိန်မှာအဲ့ဒါကိုဖျက်သိမ်းပြီးတော့သူတို့အာဏာသိမ်းလိုက်ကြတဲ့ကနိုင်ငံတော်တည်ငြိမ်အေဂျင့်မှုကပြက်ပြားသွားခဲ့ပြီဖြစ်ပါတယ်။ဆိုတော့အခုလည်းပဲနိုင်ငံတော်တည်ငြိမ်အေဂျင့်မှုကမရှိတာအမှန်ပါပဲ။သူတို့တည်ငြိမ်အေဂျင့်တစ်ခုမှလောက်တာမှမရှိတာသူတို့လုပ်နေသမျှဟာနိုင်ငံတော်တည်ငြိမ်အေဂျင့်မှုနဲ့ဆက်ကျင်တဲ့ကိစ္စလို့ပြောကြင်ပါတယ်။ဥပမာအဖြစ်သူတို့မတရားအာဏာသိမ်းခဲ့တာကိုသူတို့ဥပဒေနဲ့ညီလုပ်တယ်လို့ပြောတယ်လက်မခံတဲ့လူစုသမျှကိုသူတို့ဟာရန်သူလိုသဘောထားပြီးတော့အကြမ်းဖက်ပြီးတော့နှိပ်ကွပ်နေတယ်ဆိုတော့ဘယ်လိုမှတည်ငြိမ်အေဂျင့်လာစရာအကြောင်းမရှိဘူးလို့ထင်ပါတယ်ဆိုတော့ပြန်ကောက်ရရင်တော့တည်ငြိမ်မှုအေဂျင့်မှုမရှိအောင်မရှိဘူးဆိုတာမှန်တယ်မရှိအောင်လုပ်နေတာကဘာတူလဲဘာကြောင့်လဲဆိုတာကိုစစ်ဆေးရမှာဖြစ်တယ်လို့ထင်ပါတယ်
ဒီ2021 April တုန်းကအရေးပေါ်ကာလသက်တမ်းကနှစ်နှစ်ထက်ပိုပြီးတော့မကြနိုင်တော့ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့ပြောခဲ့ဘူးပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်425မှာဒီအေးပေါ်ကာလကို6လတက်တန်း2ချိန်တိုးနိုင်တယ်လို့ဖော်ပြထားပါတယ်။အဲ့တော့ဒီပေါ်မှာရောဘယ်လိုပြောချင်ပါလဲ
။2008ဖွဲ့စည်းပုံကို၌ကသူတို့စစ်တပ်လူချင်းတလူဆွဲလို့ရအောင်လုပ်ထားတဲ့ဖွဲ့စည်းပုံလို့ပြောရမှာဖြစ်ပါတယ်သူတို့ဆက်အနာတက်တက်ကိုအနာရီအများကြီးပေးထားတယ
်ဒီဥပဒေရဆိုရင်သူတို့လိုချင်တဲ့အနာရီကိုအကုန်လုံးယူထားပြီးဖြစ်တဲ့အတွက်ကြောင့်စစ်တပ်ကနောက်ထပ်အနာသိမ်းရမရှိတော့ဘူးဆိုပြီးတော့ကိုတွက်ခဲ့ရတာလို့သူတို့ကလည်းပဲအဲ့ဒါကိုလည်းသူတို့နောက်သူတို့လိုချင်ရင်လုံးလုံးများတဲ့ခါကျတော့အဲ့ဒါကိုဖြစ်တယ်သူတို့ပြဋ္ဌာန်းထားတဲ့ဥပဒေရရေကောက်တင်မြှောက်ထားတဲ့သမ္မတကိုပဲအိမ်သွားပြီးတော့အတင်းလက်မှတ်ထိုးခိုင်းမထိုးဘူးညင်းတော့ဖမ်းဆီးခေါ်ဆောင်လာတယ်ပြီးတော့ထောင်ထဲထည့်တယ်နောက်သူတို့ကတက်ပြီးတော့အစိုးရဖွဲ့တယ်ဆိုတော့ဒါရီယာဘော2010ဖွဲ့စည်းပုံနဲ့ညီရလားဆိုတော့လည်းမေးစရာရှိပါတယ်ဆိုတော့အခုလည်းပဲသူတို့က2010ကိုပဲကိုကားပြီးတော့ဒီဥပဒေရလုံနေပါတယ်လို့ပြောတယ်အဲ့မှလည်းတနေရာမှာ6လ2ချင်းနဲ့မတူရဘူးပြောတယ်အခုလည်းအချင်းချင်းတူလာခဲ့တယ်အမေကအိမ်မှာခါစမ်းမအချင်းနေမှာဆိုတာထပ်ထားတဲ့အတွက်ကြောင့်စမ်းမမဟုတ်တဲ့အတွက်ကြောင့်တူရဲဘာညာပြောနေတော့ဒီတံတရားဘယ်တော့မှပြီးမှမဟုတ်ပါဘူးသူတို့လိုပဲအကြောင်းပြပြီးဆက်တိုးနေမှာပဲလို့ယူဆပါတယ်သူတို့အနာသိမ်းတဲ့သမျှလည်းပဲဘယ်တော့မှစမ်းမအချင်းနေဖြစ်လာမှာမဟုတ်ပါဘူ
းဘုဒ္ဓဇောမင်းထွန်းကပထမဆုံးတပည့်တွေနှစ်နှစ်ပဲတက်ပူပြီးမကြနိုင်ဘူးပြောတယ်တကယ်တော့အနာသိမ်းပြီးနောက်မှသူတို့ကျင်တဲ့တစ်နှစ်ထိန်ထားမယ်လို့ပြောတာပါဆောက်တော့အဲ့တော့နှစ်နှစ်ဖြစ်သွားတယ်သူတို့စကားကိုလည်းမယုံကြဘူးနောက်တစ်ခါကူထပ်ပဲတိုးလာတယ်ဆိုတော့သူတို့ဆက်လူချင်းသူတို့တိုးနေမှာပဲဒီကိစ္စကတော့ဆိုတော့သူတို့ရွယ်ချက်ကတော့ဘာဖြစ်နိုင်လဲဆိုလို့ရှိရင်2024ကျရင်2020ဒုံကလုခဲ့ရွေးကောက်ပွဲစက်တန်းဟာ၄နှစ်ကြာသွားပြီဆိုတော့အဲ့ရွေးကောက်ပွဲရလဟာဒါပြီးဆုံးသွားပြီလေ expire ဖြစ်သွားပြီဆိုပြီးတော့တမျိုးတမျိုးများလှည့်လာလိမ့်မလားအဲ့ဒါကြောင့်သူတို့ဟာတက်တန်းအကြောင်းမျိုးပြပြပြီးတော့တူတူနေရဖြစ်တယ်လို့သုံးသပ်မှာဖြစ်ပါတယ
်ဒါပေမဲ့အခုအနေထားပါဟိုစစ်ကောင်စီအနေနဲ့ထပ်ပေါက်ပိတ်နေအနေထားမျိုးလို့လည်းပြောလို့ရပါတယ်เนาะနောက်ဟိုနိုင်ငံတကာဖိအားတွေကလည်း
တစ်ဖက်အဖက်ဖက်ကနေပြီးတော့ပေးနေတဲ့အချိန်မျိုးမှာဒီလိုတက်တန်းထက်တိုးလိုက်တာပို့ပြီးတော့ဂျင်းတဲ့ချက်ထဲကိုရောက်မသွားနိုင်ဘူးလား
အာညာရှင်ကအာထရပ်ပေါက်ပိတ်နေတဲ့အနေအထားဆိုတော့ထရပ်ပေါက်ပိတ်နေတာမှန်ရဲ့လားထရပ်ပေါက်မရှိဘူးလားသူတို့ကိုယ်နိုင်ကထရပ်ပေါက်ကိုမှမထွက်တာလို့ပဲကျွန်တော်ပြောချင်တယ်ထရပ်ပေါက်ပိတ်နေသလားအဲ့ဒါမေးစရာသိဒီမှာလည်းမေးခွန်းတစ်ခုဖြစ်ပါတယ်သူတို့ထွက်ကျင်ထွက်လို့ရသားပဲသူတို့ကိုယ်နိုင်ကထရပ်ပေါက်ပိတ်တာကိုလိုချင်နေသလားစောစောကပြောသလိုပေါ့ထရပ်ပေါက်ပိတ်ထားရင်သူတို့အာဏာ၃ရက်လုံးပေါ့ဥပဒေပြည့်ရေးတရားစီရင်ရေးအုပ်ချုပ်ရေးအကုန်လုံးကိုသူတို့ပဲချုပ်ကန်ပြီးအာဏာရှင်စနစ်နဲ့ထင်သလိုလုပ်ရနေတာပဲစီးပွားရေးကအစားဆိုတော့သူတို့ဒီအခြေအနေမျိုးကိုသူတို့နှစ်သက်နေလို့တင်းမင်းတကမထွက်တာထရပ်ပေါက်ပိတ်အောင်သူတို့လုပ်နေတာလို့လည်းပဲတစ်ဖက်ကစဉ်းစားလို့ရတယ်ဆိုတာပြောတာပါနော်ဆိုတော့လူတချို့ကတော့ထရပ်ပေါက်ပိတ်တယ်ထရပ်ပေါက်ပိတ်တယ်သုံးသပ်ကြတယ် yes အဲထရပ်ပေါက်ပိတ်တယ်ဆိုရယ်သုံးသပ်ခြင်းနဲ့အတူတစ်ဖက်မှာလည်းပဲထရပ်ပေါက်ပိတ်အောင်သူတို့လုပ်ပြီးတော့သူတို့ထင်ရအောင်လုပ်နေတယ်ဆိုပြီးတော့စဉ်းစားကြရလဲဖြစ်လာပါတယ်ဆိုပူပြီးဂျင်းတဲ့ကြက်ထဲရောက်မလာဘူးလားအခက်ခဲမှန်ပါတယ်တကယ်အခက်ခဲပူတွေ့လာမှာပြည်သူလူထုသာဖြစ်ပါတယ်သူတို့အတွက်အခက်ခဲပါမှမတွေ့ပါဘူးသူတို့လှုပ်ချင်တာလှုပ်နေတာပဲသူတို့လှုပ်လို့ရပါတယ်ဒါပေမဲ့ပြည်သူလူထုမှာရှားဖို့နေရဒုက္ခဒါဒီမကျေနပ်တဲ့စနစ်လောက်မှနေရတာအာဏာရှင်လောက်မှနေရတာနောက်ပြီးတော့အိုးအင်းဆုံးပြစ်ပြီးထွက်ပြေးရတာသာတော်ဝဲမြတ်တကွယ်မိသားစုတွေနဲ့သတိမိနဲ့ဝေးခွာအများကြီးဒုက္ခတွေကြုံရပါတယ်ဆိုတော့ပြည်သူကတော့ဂျင်းတဲ့ကြက်ထဲကိုဆက်ပြီးရောက်နေမှသိကြတယ်သို့တော်လည်းပဲစစ်ကောင်စီရောက်မယ်လို့ကျွန်တော်မထင်ပါဘူးခင်ဗျာ
အခုဒီချိန်နဲ့ဆိုရင်ပေါ့ဒါဒီလိုအရေးပေါ်ကာလကိုတက်တန်းတိုးလာတာ၄ချိန်ရှိပါပြီဒီလိုအချိန်ချင်းတိုးနေတာကအဖြေပါလားဒီလိုတိုးလိုက်တဲ့အတွေ့တစုံတရာတိုးတက်မှုရှိလာမှလားအဲ့ဒါအဲ့ပေါ်မှာရောဘယ်လိုပြောပြချင်ပါလဲ
တိုးတက်မှုကအဲ့တော့တကယ်တမ်းတိုးတက်မှုရှိလာမလားဆိုရင်ပထမတစ်ကြိမ်တည်းဒုတိယတစ်ကြိမ်တစ်ဖြည်းဖြည်းတစ်ဖြည်းတိုးတက်လာတာရိပ်ရိပ်ရိပ်ရိပ်မြင်ခဲ့ရတယ်ဆိုရင်တော့နောက်ကလည်းပဲဆက်လက်ပြီးတိုးတက်လာမယ်လို့ကျွန်တော်မျှော်မှန်းနိုင်တယ်ပေါ့အခုမဆင်တန်းရှင်ကြည့်ပါမဆင်နော်ဟိုလုံးကတက်ပြီးတော့သင်ခဲ့တဲ့အချိန်နဲ့အခုနဲ့ပိုတိုးတက်လာသလားပိုပြီးတော့လာဆုံဆုံဆုံဆုံဆိုးရွားကြဆင်းသွားတယ်ဆိုတော့ပထမတစ်ကြိမ်တည်းဒုတိယတစ်ကြိမ်မှာပိုဆိုးတယ်တတိယတစ်ကြိမ်ပိုဆိုးတယ်စုထတစ်ကြိမ်ပိုဆိုးနောက်တစ်ဖြည်းဖြည်းတော့တက်မလာအဲ့ဒီတော့ဆိုတော့စဉ်းစားကြတက်ပြီးတော့လွယ်ကူတဲ့သုံးသပ်ချက်ပါပဲ very simple logic ပေါ့ဆက်ပြီးတော့ကြားမဲ့အခြေအနေရှိတယ်လို့ပြောရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြောရတာလည်းပဲသိအဆိုးမြင်တာပဲလို့ပြောခံကြဝေဖန်လဲခံရမှာပါပဲတကယ်တော့တကယ်တမ်းစဉ်းစားကြည့်ရင်လည်းပဲနည်းနာစရာကောင်းတဲ့အခြေအနေအခြေအနေဆက်လက်ပြီးတော့သာကြာဆင်းသွားမဲ့အခြေအနေတွေ့နေရပါတယ်တွေ့တက်လာစရာတော့မမြင်ပါဘူ
းအဲ့ဆိုရင်ဒီလိုကြာဆင်းသွားတဲ့အခြေအနေကနေပြီးတော့ပြန်ပြီးတော့ဟိုတိုးတက်လာအောင်ပြေလည်လာအောင်ဘယ်လိုနည်းလမ်းရှိပါမလဲ
သိလွယ်ကူပါတယ်နည်းလမ်းဟာဒါစံတားရှိရင်နီလန်းဖြစ်တာပဲလေဆိုဝေးစီဝေးစီရဆိုတာသိကြပါရဲ့ပထမဆုံးကဒါ violence ကိုရက်လိုက်အကြမ်းဖက်မှုတွေရက်လိုက်ရက်လိုက်ပြီးတော့မတရားဖန်ဆီးထားတဲ့လူတွေထောင်ချထားတဲ့လွှတ်လိုက်ပြီးတော့သဘောယုံနဲ့တွဲဆုံဆွေးနွေးလိုက်ပေါ့အခြေအနေမှန်ကိုလက်ခံပြီးတော့ဒါကျွန်တော်ရဲ့အမြင်နဲ့ကနိုင်ငံတကာကလည်းဒီအတိုင်းအာဆီယံမူငါချက်ကလည်းဒီဟာကိုပဲအဓိကသလိုပြောထားရတာဖြစ်ပါတယ်ဒါကိုတွဲဆုံဆွေးနွေးလုပ်ပါဒီလိုလွှတ်ပါဒီလိုလုပ်ပါစစ်ကောင်စီအမှမလိုက်တာဘယ်တက်နိုင်မလဲဆိုတော့သူတို့ထွက်ပေါက်ရှိတယ်သူတို့ဆိုတော့ဒီဟာထွက်ပေါက်ပါပဲဒီဟာကိုသွားလိုက်ရင်လွယ်လွယ်လေးပါပဲဆိုတော့သူတို့မလုပ်တာကတော့လွယ်လွယ်လေးဆိုတော့လမ်းစားပွင့်သွားမှာပေါ့လေနှိမ့်နှိုင်းရတာကတော့အများကြီးအခက်အခဲရှိမှာပါဒါကဒီလိုထိုင်ပြောနေုံနဲ့ပြီးတဲ့ကိစ္စတော့မဟုတ်ပါဘူးအများကြီးသူတို့ချိန်ယူနိုင်ရမယ်ဒါပေမဲ့လုံနိုင်တဲ့နီလန်ရှိနေပါတယ်အဲ့လိုလုံရင်ဖြစ်မယ်မလုံဖဲနဲ့နေပြီးတော့ဒီလိုကျင်းလေးချက်ထက်မှာပဲသူတို့ဆက်နေမယ်အနာထက်ပြီးတော့ထိန်ချုပ်ထားမယ်သူတို့စက်တန်းနေကျင်တဲ့အထိဆိုရင်တော့ဘယ်လုံးဝတတ်နိုင်မှာမဟုတ်ဘူးလို့ပဲစိတ်မကောင်းစွာနဲ့ပြောမှာဖြစ်ပါတယ
်နောက်ထပ်မေးချင်တာတစ်ခုပါဟိုဒီချိန်နဲ့တိုက်တိုက်ဆိုင်ဆိုင်ပေါ့နော်ဘာသာရေးအခမ်းအနားတွေလှုပ်လာတာလည်းရှိပါတယ်ဒီလိုအခမ်းအနားတွေလှုပ်လာတာဟာတကယ်ပဲတိုက်ဆိုင်မှုလို့ဆိုနိုင်မှာလား
အာအဲ့မှာလည်းတိုက်ဆိုင်မှုလို့ဆိုနိုင်ပါတယ်သို့တော်လည်းပဲတိုက်ဆိုင်အောင်တမင်တကာလှုပ်တယ်လို့ဆိုရင်ပုံမှန်နိုင်မယ်လို့ပဲပြောချင်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာဘာသာရေးနဲ့လှုပ်ပြခြင်းအပြင်သူတို့လူရက်ကိုလူလူပို့ပြီးတိမ်ညွတ်လာမယ်ဆိုတဲ့ဆန္ဒမျိုးသူတို့ပြောလင်းချက်မျိုးရှိပါလိမ့်မယ်ဘာသာရေးကိုနိုင်ငံရေးအတွက်မဆုံးရဘူးလို့တော့အတိအကျပြောဖို့ခက်ပါတယ်ဒါ theory ရဲ့အများကြီးပါပဲတချို့ပုဂ္ဂိုလ်တွေဆိုရင်ဘာသာရေးနဲ့နိုင်ငံရေးကိုခွဲပြလို့မရဘူးပြောတဲ့ပညာရှင်အများကြီးပါကျွန်တော်စိတ်ထဲမှာစွဲနေရမဟာတမဂန္ဒီရဲ့ပြောကြားချက်တစ်ခုဖြစ်ပါတယ်ဘာသာရေးဟာနိုင်ငံရေးအတွက်သိအဆုံးကြရတယ်ဘာသာရေးကစွန့်စင်တဲ့စိတ်ပိုင်းဆိုင်ရာနူးညံ့သိမ်မွေ့တဲ့စိတ်ထားသဘောထားကြည့်မှု characteristic တွေဘာသာတရားတိုင်းမှာဒီဟာသင်ပြထားတာရှိပါတယ်ဆိုတော့ဒီဟာတွေကိုယူပြီးတော့နိုင်ငံရေးမှာသုံးနိုင်တော့စိတ်အဆုံးတက်တာပေါ့လေဆိုတော့အဓိကအရေးကြီးတာကတော့ဒီဘာသာရေးကိုအဆုံးချတာဟာစိတ်ကောင်းစေတနာနဲ့အမှန်အတွက်အဆုံးချသလားသူတို့မဟုတ်
သူလုတ်ချင်တာမတရားလုပ်ဖို့တဲ့အသုံးချသလားနမူနာတစ်ခုပြောမယ်စိတ်ထဲမှာပေါ်လို့ခက်ခက်ကြမ်းကြမ်းဖြစ်ကောင်းလဲစီခံပေါ်လေဟိုဆက်တန်းစင်မင်းကိုလာတက်တဲ့သနုတ်သူဟာသင်္ကန်းကြီးကိုယုံလာခဲ့တာပဲဆိုတော့ဒီလိုကြီးဒီမျိုးမှာသင်္ကန်းဝင်ယုံပြီးတော့ဘာသာရေးကိုအသုံးချတယ်ဆိုရင်တော့လုံးဝမဖြစ်တင်တဲ့ကိစ္စပါသို့တော်လည်းပဲတကယ်တမ်းကောင်းအောင်လုပ်တဲ့အချိန်မှာဘာသာရေးအခမ်းအနားလုပ်တဲ့ဆရာတော့ဘာမှပြောစရာမရှိပါဘူးဆိုတော့အခုကတော့သူတို့ကတမင်တကာရည်ရွယ်ချက်နဲ့တိုက်တဲ့ဆိုင်လုပ်တာဖြစ်နိုင်ပါတယ်သူတို့ရဲ့ရည်ရွယ်ချက်စိတ်ဆင်နာပေါ်မှာအများကြီးမူတည်နိုင်မယ်လို့ပဲပြောချင်ပါတယ်ပြောစရာ
အဲ့တော့ဒီလိုလုပ်တော့ကောဟိုဒီပေါ်မှာထိရောက်မှုရှိပါမလားတစုံတရာပြည်သူကလက်ခံလာပါမလ
ားအဲ့ဒါအရေးကြီးဆုံးမေးပါမယ်ပြည်သူလူထုကလက်ခံရင်ဖြစ်မယ်ဆိုတော့ခုနပြောတဲ့အခြေအနေအရပြည်သူတွေကလက်ခံမလားအဲ့ဒါကအဓိကပါပဲပြည်သူကလက်ခံတဲ့ဟာကောင်းတဲ့အလုပ်ပဲဒီဟာပြင်ကောင်းတယ်လို့ယူဆရင်တော့လက်ခံမယ်ဒါပေမဲ့လက်ရှိအခြေအနေမှာတကယ်တမ်းသူတို့အတွက်အကျိုးကျေးဇူးကောင်းတာတွေတစုံတရာခံစားနေရတယ်ဆိုရင်တော့ပြည်သူကတော့ကောင်းတယ်လို့သာဓုခေါ်ကြမှာပဲဆိုတော့အခုကပြည်သူတွေဘယ်လိုခံစားနေရတယ်ဆိုတာသိတဲ့အတိုင်းပါပဲဆိုတော့ပြည်သူဆုံးဖြတ်ရမယ်အဆုံးဖြတ်တာဖြစ်တယ်လို့ပြောပြစီခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဦးကျော်စံသာရှင်
ဟုတ်ကဲ့ကျေးဇူးပါမကောင်းမြင်တလွန်ရများကြက်လိမ့်မလားလဲစူတိတ်ရှင်နဲ့လူရတဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေရာတော့
ဦးကျော်စံသာကိုမမျှသစင်အောင်မင်းမြန်တင်ဆက်ခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုကျမတို့ရဲ့ website ဆက်မျက်နှာဖြစ်တဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
သောတာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။မကြာခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုတော့လူတုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပါမယ်ရှင်။ခွေးယူပြန်ယောဂဟာယောဂကုသခံရပြီဆိုရင်အသက်သေးဆုံးဖို့ရာဂိုင်းတို့အထူးများပါတယ်။ဒီနေရာမှာလမ်းဘေးလေးလွင့်ခွေးများရင်ခွေးယူပြန်ယောဂပြန့်နှံ့ဖို့လွယ်တာကြောင့်လမ်းဘေးခွေးရေအတွက်ရောင်းနေအောင်လုပ်ဖို့အရေးကြီးတယ်ဆိုပြီးကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ်ရှင
်လမ်းမေးခွေးတွေတောင်မရှိဘူးဆိုရင်ခွေးပြန်ယောဂကုသပြန်ပွားမှုတွေရောင်းနေသွားနိုင်တယ်လို့ပညာရှင်တွေကသုံးသပ်ကြတာပါလမ်းမေးခွေးတွေမရှိအောင်စနစ်တကျဆောင်ရွက်တာဟာခွေးပြန်ယောဂကုသပြန်ပွားမှုရောင်းနေအောင်ဆောင်ရွက်တဲ့နေရာမှာအရေးပါတဲ့လှုပ်ဆောင်မှုတစ်ခုဖြစ်တယ်လို့သမားတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ
်အိမ်မွေးခွေးတွေမှန်သမျှ license ဆောင်ထားရမယ်သူရဲ့ညွှန်ကြားချက်အတိုင်းနှစ်စဉ်ခွေးပြန်ကာကွယ်ဆေးတွေထိုးနေမယ်လမ်းမွေးခွေးတွေသာမရှိဘူးဆိုလို့ရှိရင်တော့ခွေးပြန်ယောဂပိုကူးဆက်မှုဟာအလွန်မင်းကျဆင်းသွားမယ်ဘာလို့လဲဆိုရင်ဆရာတို့ကခွေးပြန်ယောဂဖြစ်တဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုလိုက်ကြည့်ရှုမယ်ဆိုလို့ရှိရင်ခွန်ကပြောသလိုလမ်းမွေးခွေးတွေကိုက်ခံရတဲ့သူတွေကပိုများနေတယ်ပေါ့နော်ဘာလို့ဆိုတော့ဒီအိမ်မွေးခွေးလေးတွေကာကွယ်ဆေးထိုးထားတဲ့လူနဲ့တိမ်နေနေတဲ့သူတွေမှာဖြစ်တဲ့ခွေးဥပြန်ယောဂဖြစ်တဲ့သူနဲ့เนาะဒီလမ်းလျှောက်သွားလာနေနေကြိုက်ခံရတဲ့သူတွေမှာယောဂဘူလက္ခဏာယောဂဖြစ်ပြီးဆေးရုံရောက်လာတဲ့လူတွေကိုဆရာတို့အချိုးကျကြည့်မယ်ဆိုရင်ဒီအိမ်တွင်းမှာမွေးထားပြီးစနစ်ကျမွေးထားပြီးကြိုက်ခံရတဲ့လူတွေထက်စာရင်အပြင်ပါကြိုက်ခံပြီးတော့ခွေးဥပြန်ယောဂရတဲ့လူတွေကပုံများနေတာဖြစ်တဲ့အတွက်အကယ်၍များဒီလမ်းမေးခွေးတွေမရှိအောင်ကိုဆရာတို့ကစနစ်တကျเนาะစီမံချက်နဲ့ဆောင်ရွက်မယ်ဆိုရင်တော့ဒီခွေးဥပြန်ယောဂကြီးကဒီခံစားရတဲ့လူကအလွန်မင်းကြဆင်းသွားမှာပဲဒါသိကြပါတယ်
လမ်းမေးခွေးတွေကိုအရေးအတွက်ယုံနေအောင်ဆောင်ရွက်တဲ့နေရာမှာပြည်သူလူထုကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့အရေးကြီးပါတယ်။လမ်းမေးခွေးတွေအရေးအတွက်ယုံနေအောင်ဘယ်လိုစနစ်တကျဆောင်ရွက်လို့ရတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ခုနကပြောတဲ့လမ်းမေးခွေးတွေကိုတီးတန့်နော်မွေးမြူမယ်။သူတို့ကတစ်ဆင့်ဒီမျိုးဆက်ချားတဲ့ဟာပေါ့နော်လူတွေမှာမျိုးဆက်ချားသလိုခွေးတွေမှာမျိုးပွားပွားနိုင်အောင်ဆရာတို့ကဒီကာဝယ်မျိုးပွားပွားနိုင်တဲ့ဆီးတွေထိုးထားမယ်။ကာဝယ်ဆီးတွေထိုးထားမယ်ဆိုလို့ရှိရင်ကျတော့လမ်းဘေးသွားလာလှုပ်ရှားနေတဲ့နေရာမှာဒါခွေးမရှိဘူးဆိုရင်ခွေးပြန်ယောဂပူကနော်ဟိုပြန်ပွားဖို့အလွန်နေသွားမယ်ဒါကြောင့်ခွေးတွေကိုတနေရာထဲမှာလမ်းဘေးခွေးတွေကိုတနေရာထဲမှာစုစည်းပြီးတော့မွေးမြူထားတာဆိုရင်ခွေးပြန်ပိုးပြန်ပွားခြင်းကိုတစ်ဖက်တစ်လမ်းကနေကာကွယ်ရရောက်တဲ့အတွက်ဒါတွေကိုလည်းဆရာတို့ကအားပေးရမှာဖြစ်ပါတယ်ဒီခွေးတွေမွေးမြူခြင်းရင်စနစ်ကြမွေးမြူရမယ်လိုင်စင်နဲ့မွေးမြူရမယ်တတ်မှတ်ထားတဲ့ကာကွယ်ဆေးတွေထိုးနေရမယ်နော်ကိုယ့်ရဲ့ခွေးဒီတခြားသူတယောက်ကိုဘကိုက်ဖို့အတွက်ဘကိုက်စီရေးအတွက်ကိုတာဝန်ယူမှုရှိရမယ်ဆိုတော့ဒါလေးတွေဆောင်ရွက်နေရဖို့လိုအပ်တယ်ပေါ့အဲ့တော့ဒီလမ်းဘေးလေလွင့်ခွေးတွေနဲ့ပတ်သက်လို့ရှိရင်သတိဆန်ကိုကျွေးမွေးပြုစုဆောင်လျှောက်တာဒါကုသိုလ်ရေးအရာကြည့်ကောင်းတယ်ဆိုတော့လည်းပဲခုနဆရာတို့ရဲ့ခွေးဦးပြန်ယောဂပြန်ပွားတဲ့ဟာမှာအဓိကအချက်ဖြစ်နေတယ်ဆိုတော့ဒီအဓိကအချက်ကြီးကိုဘယ်လိုဖြည့်ရှင်းမလဲဆိုတာဒါပူပေါင်းဆောင်ရွက်ဖို့လိုနေတာပေါ့เนาะအဲ့တော့ဒီလမ်းဘေးခွေးတွေအားလုံးကိုစုစည်းပြီးတော့ဆရာတို့ကဝင်းမြူရေးချံပို့ဖို့ကလည်းလက်တလုံးမှာလက်တွေ့ပါเนาะလက်တွေ့ကြကြဆောင်ရွက်ဖို့ကအခက်အခဲရှိနေတယ်ရှိနေတဲ့အခါကျတော့ဒီခွေးသကောင်စင်းကောက်မလားပေါ့เนาะဆရာတို့လူသကောင်စင်းကောက်လို့ကိုယ့်ရက်ကော့ထဲမှာရှိတဲ့လေလင်းခွေးအရေးအတွက်ကိုစရင်ကောက်မလားပေါ့เนาะတာဝန်ယူပြီးကျွေးမွေးသူတွေအနေနဲ့ကောဒီခွေးတွေကနေတစ်ဆင့်ဟိုမျိုးမပွားအောင်နော်ဒါပူပေါင်းဆောင်ရွက်ကြမလားနော်တရိษံမွေးမြူရေးဆောင်များအတင်းဖွဲ့နေတဲ့ဒီတရိษံချစ်သူများဖွဲ့နေတဲ့နော်ပူပေါင်းပြီးတော့ဒီလမ်းဘေးခွေးလေလင်းခွေးတွေပွားများမှုမရှိအောင်ထိမ့်သိမ်းဆောင်ရှောက်မလားနော်ပြီးတဲ့အခါမှာဒါဖြတ်သွားဖြတ်လာလမ်းသားလမ်းလာတွေကိုအကြိုက်မခံရရေဘယ်လိုဆောင်ရွက်မလဲဆိုပြီးတော့ဒီလိုလေးပူပေါင်းပြီးဆောင်ရွက်မြို့နယ်လိုက်မြို့နယ်လိုက်ပူပေါင်းဆောင်ရွက်မယ်ဆိုရင်ကိုယ့်ရဲ့မြို့နယ်အတွင်းမှာဒီခွေးကြိုက်ခံမှုရှော့ချအောင်လုပ်နိုင်ရင်ဒီလာမယ့်နော်ຫນွေရသည်မှာသူ့ရဲ့ဒီခွေးဦးပြန်ရောຢາດີဖြစ်လာတော့မှာဒီအချိန်မှာဆရာတို့ကခွေးဦးပြန်ရောဂါတွေမဖြစ်ပွားအောင်တစ်ဖက်တစ်လမ်းကနေကာကွယ်တားဆီးနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီဒါမေးခွေးကိုကြွေးပြီးကုသိုလ်လိုချင်သူများအတွက်ကလည်းဒီခွေးကနေသမားလမ်းသွားလမ်းလာတွေကိုမကိုက်အကိုက်မခံရရေးအတွက်ကိုလည်းတာဝန်ယူတဲ့နေရာမှာပူပေါင်းပါဝင်ပြီးတော့တာဝန်ယူသင့်တယ်လို့ဆရာတော်ယူဆမိ
။လမ်းမေးခွေးအရေးအတွက်ယုံနေအောင်ဆောင်ရွက်တာဟာခွေးပြန်ယောဂါကိုကာဝယ်တဲ့နေရာမှာအရေးပါတာကြောင့်စနစ်တကျဝိုင်းဝန်းကူညီဆောင်ရွက်ဖို့လိုတဲ့အကြောင်းတရေပြပလိုက်တာဖြစ်ပါတယ်။ကျေးဇူးတော်ပ
ဒေါက်တာတန်စောသတင်းပတ်စင်တိုင်းစီစဉ်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့သတင်းပတ်စင်ခဏတစ်ခုဖြစ်တဲ့အာကစားအစီအစဉ်ကိုနားဆင်ချက်ရအောင်ပါ။အာဖရိကတိုက်ကကစားသမားတဦးကတော့အမျိုးသမီးကပဖလားသမိုင်းမှာပထမဆုံးခေါင်းစည်းပဝါချုံကစားတဲ့ကစားသမားအဖြစ်မှတ်တမ်းဝင်သွားပါတယ်။UEFA ဥရောပဘောလုံးအဖွဲ့ချုပ်ကအီတလီကနာမည်ကြီးဂျူဗင်တက်အသင်းကိုဥရောပပြိုင်ပွဲတွေကနေတစ်နှစ်ပယ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူအမျိုးသမီးကပဖလားဘောလုံးပွဲသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ FIO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023ရိုသမီကမ္ဘာဖလားဘောလုံးပွဲတွေကတော့အုပ်စုပွဲစဉ်တွေကြီးဆုံးသွားပါပြီ။ဘူရဲအင်ရှင်တွေဖြစ်ကြတဲ့ဩစတြေးလျနဲ့နယူးဇီလန်တို့မှာတော့အုပ်စု A ကနယူးဇီလန်ပြုတ်သွားပြီးတော့အုပ်စု B ကဩစတြေးလျအသင်းကတော့နောက်တစ်ဆင့်ကိုတက်သွားပါတယ်။နယူးဇီလန်ဟာနောက်ဆုံးပွဲမှာဆွစ်ဇာလန်နဲ့ဂိုးမရှိသေးကြပြီးနော်ဝေးနဲ့အမတ်တူပေမဲ့နော်ဝေးကဖိလစ်ပိုင်ကိုအုပ်စုနောက်ဆုံးပွဲစဉ်မှာပဲ6ဂိုးသွင်းပြီးတော့ဂိုးကွာချချက်နဲ့နော်ဝေးကအုပ်စုဒုတိယရပြီးတော့နယူးဇီလန်အသင်းကအုပ်စုတတိယပဲရလို့ပြိုင်ပွဲကနေထွက်လိုက်ရတာပါ။အုပ်စု B မှာတော့ဩစတြေးလျအသင်းကနောက်ဆုံးပွဲမှာကနေဒါကို4ဂိုးဂိုးမရှိနဲ့နိုင်ပြီးတော့2ပွဲနိုင်1ပွဲရှုံး6မှတ်နဲ့အုပ်စုပထမနိုင်ဂျီးရီးယားက2ပွဲနိုင်1ပွဲစီ5မှတ်နဲ့အုပ်စုဒုတိယရပါတယ်။ဩစတြေးလျအသင်းကလို့အနိုင်ရပြီးတော့နောက်တစ်ဆင့်တက်သွားတဲ့အတွက်ဩစတြေးလျပြိုင်သက်တွေကတော့ပျော်နေကြပါတယ်
။ Oh, it's stunning. Unbelievable. Like it wasIt was a great game, you know.
အရန်ပြော်ပါတယ်တကယ်ကိုမယုံနိုင်လောက်အောင်ပါပဲ။ပွဲကပွဲကောင်းတစ်ပွဲဖြစ်ပြီးတော့ကျမတို့အားထားရတဲ့ဆင်ခါမပါပဲမဲ့ကျမတို့နိုင်အောင်ကစားလိုက်နိုင်ပြီ။ဒါကသတင်းလုံးရဲ့စူးစမ်းအားထုတ်မှုကြောင့်အနိုင်ရတာပါ။ ကျမတို့အခုအုပ်စုအဆင့်ကနေတက်အောင်လုပ်နိုင်ပြီးတော့အဲ့ဒီအတွက်အရန်ပျော်ပါတယ
်အုပ်စုစီမှာတော့ဂျပန်ကစပိန်ကို၄ဂိုးမရှိနဲ့နိုင်ပြီးတော့အဲ့ဒီအုပ်စုမှာဂျပန်ကအုပ်စုပထမရပြီးတော့စပိန်ကအုပ်စုဒုတိယရသွားပါတယ်စပိန်သင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျပန်ပရိသတ်တူကတော့အခုလိုပြောပါတယ်
最初ちょっと心配だったんですけど4点も入
って。ま、ちょまねねせっこみで。だべめ、なおと4号ラン追いないけらやんぴょれ。だがちまあとあぴょそうあちんぴぴ、あてんあとごんよみばれ。
ジャパンを4号ぴゃねしょんとられあとスペイン画座様りはディプエララクをあちじえどざ撤にじゃれとスペインにぴゃがろぴょばれ。スペインプレイザデがれジャパンてんをしょんとせいぴゃびめ。なおぽれまろチェゾンぴゃないぶにょれにばれ。 I'm really disappointed that Spain lost. အရှာအသင်းတွေထဲမှာတော့အင်ရှင်နယူးဇီလန်အသင်းကိုအနိုင်ရခဲ့တဲ့အရှိတောင်အရှာကဖိလစ်ပိုင်အသင်းကတော့ဂျန်နဲ့အသင်းတွေကိုရှုံးလို့အုပ်စုကနေထွက်ခဲ့ရပေမဲ့ဖိလစ်ပိုင်ပရိသတ်တွေကတော့ကမ္ဘာဖလားကိုနောက်ထပ်ကစားနိုင်ဖို့မျှော်လင့်နေကြပါတယ်
။ The hope for the Philippine football is the Philippines will regularly make the World Cup.
မျှော်လင့်ချက်ကတော့ဖိလစ်ပိုင်အမျိုးသမီးအသင်းကမ္ဘာဖလားမှာပုံမှန်ကစားခွင့်ရနိုင်ဖို့ပါ။ကျွန်တော်တို့အသင်းကအတော်ကိုငယ်ပြီးတော့အကောင်းဆုံးကိုရောက်မလာသေးပါဘူး။သူတို့မှာအလားအလာတွေအများကြီးရှိပြီးနောက်၄နှစ်မှာတော့အမျိုးသမီးကမ္ဘာဖလားကိုခြေစစ်ပွဲအောင်ပြီးထပ်ကစားနိုင်ဖို့မျှော်လင့်ပါတယ်
။ဖိလစ်ပိုင်နဲ့အတူခြေစစ်ပွဲအောင်ခဲ့တဲ့အရှိတောင်အရှာကဗီယက်နမ်သင်းကတော့ပထမနှစ်ပွဲမှာပဲရှုံးသွားတာကြောင့်ပြိုင်ပွဲကနေစောစောစီးစီးပဲထွက်လိုက်ရပါတယ်။အမျိုးသမီးကမ္ဘာဖလားကို1991ကစတင်ခဲ့ပြီးတော့ပြီးခဲ့တဲ့၈ချိန်မှာတော့အမေရိကန်က၄ချိန်၊ဂျာမနီက၂ချိန်၊နော်ဝေးနဲ့ဂျပန်တို့က၁ချိန်စီဘိုဆွဲထားပါတယ်။ဒီနေ့မြန်မာပြည်ကဖလားမှာနောက်ထပ်ထူးခြားတာတစ်ခုကတော့မော်ရိုကိုနောက်တန်းလူနိုဟဲလာဘန်ဇီနာဟာမြန်မာပြည်ကဖလားပွဲမှာဟီဂျပ်လို့ခေါ်တဲ့အစ္စလာမ်ဘာသာဝင်တွေရဲ့ခေါင်းစည်းပဝါကိုချုပ်ပြီးကစားတဲ့ပထမဆုံးကစားသမားဖြစ်လာခဲ့ပါတယ်။ဘန်ဇီနာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတောင်ကိုရီးယားကိုတကူးကိုမရှိနဲ့နိုင်တဲ့ပွဲမှာဟီဂျပ်ကိုဝတ်ပြီးကစားခဲ့လို့သူဟာအမျိုးသမီးကဖလားမှာပထမဆုံးဟီဂျပ်ဝတ်ကစားတဲ့သူလည်းဖြစ်လာခဲ့တာပါ။အခုလိုဘာသာရေးရခေါင်းစည်းပဝါတွေဝတ်ဖို့ကိစ္စကို FIFA က2014မှာအတည်ပြုပေးခဲ့တာဖြစ်ပါတယ်မော်ရိုကိုအသင်းဟာဒီပွဲမှာတောင်ကိုရီးယားကိုလည်းနိုင်သွားတာကြောင့်ဒါဟာမော်ရိုကိုအမျိုးသမီးအသင်းအတွက်လည်းကမ္ဘာဖလားမှာပထမဆုံးနိုင်ပွဲရလိုက်တာဖြစ်သွားခဲ့ပါတယ်ခင်ဗျာဂူလ်ဗတ်ရဲ့နောက်ထပ်ဘောလုံးသတင်းတွေမှာတော့အီတလီကနာမည်ကြီး Juventus အသင်းကိုလာမဲ့ဘောလုံးရာသီမှာဥရောပပြိုင်ပွဲတွေကနေထုတ်ပယ်လိုက်ပါတယ်ဒီဘက်နဲ့အသင်းဟာကလပ်အသင်းတွေရဲ့လိုင်စင်မပုံတဲ့စီမင်းစည်းကမ်းတွေနဲ့မနာရေးအရမျက်မျက်တရဖြစ်ဖို့လိုက်နာရမယ့်စီမင်းစည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်ခဲ့တာကြောင့်ဆိုပြီးတော့ UEFA ဥရောပဘောလုံးဖွဲ့ချုပ်က Juventus အသင်းကိုဥရောပဘောလုံးပွဲတွေကနေတနစ်ပယ်လိုက်တာဖြစ်ပါတယ် Juventus အသင်းဟာ Serie A မှာအဆင့်9ရတာကြောင့်လာမယ့်ဘောလုံးရာသီမှာ Europa Conference League ကိုဝင်ခွင့်ရထားပြီးမဲ့လည်းဒီဆုံးဖြတ်ချက်ကြောင့်ဝင်ခွင့်မရတော့ဘဲအခုအယူခံမဝင်တော့ဘူးလို့လည်းသိရပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့တစုံတရာအမားမလုပ်တဲ့အတွက်အပြစ်မရှိဘူးလို့ပဲဆက်လက်ရည်နေတယ်လို့ Juventus အသင်းကပြောပါတယ်။ဒီဘက်မှာလည်း Premier League က Chelsea အသင်းကိုအသင်းရဲ့ဘဏ္ဍာရေးအချက်လက်တွေပြည့်စုံအောင်မဖော်ပြတဲ့အတွက်ဆိုပြီးတော့ Euro 10တန်းဒဏ်ရာလိုက်တယ်လို့ UEFA ကပြောပါတယ်။ Chelsea အသင်းကတော့ပြီးခဲ့တဲ့ဘောလုံးရာသီမှာ Premier League မှာအဆင့်ဆက်နှစ်ပဲရတာကြောင့်ဥရောပပြိုင်ပွဲတွေကိုဝင်ခွင့်မရထားပါဘူးခင်ဗျာ။မော်ရိုကိုမှာပြောင်းရွှေ့တဲ့ဘက်မှာတော့ Chelsea အသင်းဟာမော်ရိုကိုမှာကစားနေတဲ့ပြည်သက်နောက်တန်းလူ Axel Disasi ကိုခေါ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ် Chelsea က Disasi ကိုပေါင်45သန်းနဲ့ဝယ်လိုက်တာဖြစ်တယ်လို့ British Media တွေကတနင်္ဂနွေနေ့ကဖော်ပြနေကြပါတယ် Chelsea အသင်းဟာမနစ်ကဘောလုံးရာသီမှာအမတ်ပေးစရာမှာဆက်နှစ်ပဲရတာကြောင့်1994နောက်ပိုင်းအဆိုးဆုံးဖြစ်ခဲ့ပြီးတော့အဲ့ဒီအခြေအနေတွေကိုပြောင်းဖို့အတွက်ဒီနေ့မှာတော့ PSG နဲ့ Spain ပြဟောင်ပိုချတီနိုကိုခေါ်ပြီးတော့ကစားသမားအသစ်တွေလည်းအားဖြစ်နေတာဖြစ်ပါတယ်ချယ်ဆီကဒဇာစီကိုခေါ်လိုက်ချိန်မှာပဲမန်ချက်စတာယူနိုက်တက်အသင်းကတော့ဒန်မတ်တိုက်စစ်မှုရက်စွန်ဟော်လန်ကိုပေါင်82သန်းနဲ့ဝယ်ဖို့သဘောတူညီမှုရသွားပြီဖြစ်ပါတယ်အီလီစီရီကအတ္လန်တာမှာကစားနေတဲ့ဟော်လန်ကိုမန်ယူက9နှစ်စာချုပ်နဲ့ခေါ်လိုက်တာဖြစ်ပြီးတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့အချက်လည်းပါဝင်တယ်လို့ British Media တွေကတော့ဖော်ပြပါတယ်မန်ယူသင်းဟာအစောပိုင်းမှာတော့အင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းကိုခေါ်ဖို့အတွက်
သတင်းတွေထွက်ပေါ်ခဲ့ပြီမဲ့လဲ Sports အသင်းက Premier League ပြိုင်ဘက်ကိုမရောချင်တာရဲ့ပြောင်းရွှေ့ခြင်းမျက်နှာကြောင့်သဘောတူညီမှုမရပဲအခုနောက်ဆုံး Denmark တိုက်စစ်မှု Holland ကိုခေါ်လိုက်တာဖြစ်ပါတယ်အချိန်ထဲမှာပဲ Manchester United အသင်းဟာဂျာမန်အားကစားကုမ္ပဏီ Adidas နဲ့လဲနောက်ထပ်10နှစ်စာချုပ်သက်တမ်းတိုးလိုက်ပါတယ်Adidas က Man U ကို10နှစ်စာဒေါ်လာ 1.1 ဘီလီယံပေးမှာဖြစ်ပြီးတော့10နှစ်စာချုပ်သက်တမ်းတိုးလိုက်တဲ့အတွက် Man U နဲ့ Adidas တို့လာမယ့်2035ခုနှစ်အထိဆက်ပြီးတော့လက်တွဲသွားကြမှာဖြစ်ပါတယ်။ပြီးခဲ့တဲ့10နှစ်မှာတုန်းကတော့ Adidas က Man U သင်းကို Britain Starland ပေါင်950နဲ့စာချုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုရနာရဲ့အားကစားအစီအစဉ်ပါရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းဖတ်ရှင်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊တွေ့ဆုံမေးမြန်းခန်းတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website စာမျက်နှာ bami.voenews.com မှာလာရောက်ဖတ်ရှုနားဆင်နိုင်တယ်လို့ပဲ VOE ရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ Telegram, Facebook, Twitter, YouTube စတဲ့စာမျက်နှာတွေမှာလည်းတင်ဆက်ထားပါတယ်ရှင်။ဒါ့အပြင် VOE အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bami@voenews.com ကိုစာရေးသားဆက်သွယ်နိုင်တယ်လို့ပဲ VOE ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုငိမ့်ချန်းအေးကတင်ပြပါမယ
်။ကျင်းချခံရတဲ့ဒေါန်ဆန်းစုကြည်ကိုအာနာသိန်းစစ်ကောင်စီကထောင်ဒဏ်အနည်းငယ်လျှော့ပေးတာလုံးဝအတိတ်ပဲမဲ့တဲ့လောက်ရက်ဖြစ်ကြောင်းတားငယ်ဖြစ်သူကိုထိန်လင်းခေါ် Kim Harris ကဗုဒ္ဓဟူးနေ့မိနစ်မှာပြောလိုက်ပြီးမြန်မာစစ်ကောင်းဆောင်တွေပေါ်ဖိအားပို့ပေးဖို့အနောက်နိုင်ငံအစိုးရတွေကိုတောင်းဆိုလိုက်ပါတယ်စစ်တပ်ကဒါကိုကစားပွဲတစ်ခုလို့ဝါဒဖြန့်ပြီးသူတို့မျက်နှာကောင်းရအောင်လုပ်နေတာတကဘာလုံးကသိတယ်လို့ Kim Harris က Writer သတင်းဌာနနဲ့အင်တာဗျူးမှာပြောခဲ့တာပါဒါအပြင်နိုင်ငံတကာကနေနဲ့အနာသိစတဲ့ပေါ်ပြတ်မှတ်ထားပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်နေပေမဲ့အထူးသဖြင့်လက်နဲ့ထောက်ပံ့မှုလိုကဏ္ဍတွေမှာဟာကတ်တွေရှိနေပြီးဒါကိုအလုံးစုံပိတ်ဆို့နိုင်ရေးရေးယူမှုတွေကိုပိုပြီးပြင်းပြင်းထန်ထန်နဲ့ထိထိရောက်လှုပ်ဆောင်ဖို့လိုကြောင်းလဲ Kim Harris ကထောက်ပြခဲ့ပါတယ်။တခါယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသကစိတ်ကန်းအဆောင်တွေကိုရုရှားဘက်ကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းမြို့တော် Kiev ကိုလည်းဒရုန်းတွေနဲ့ပြတ်မှတ်ထားတိုက်ခတ်ခဲ့ကြောင်းယူကရိန်းအရာရှိတွေကဗုဒ္ဓဦးနေကပြောပါတယ်ရုရှားဘက်ကစိတ်ကန်းတွေကောက်ပဲသီးနှံတူလောင်ယုံတွေကိုအကြမ်းဖက်တိုက်ခိုက်နေပြီးဒါကကမ္ဘာစစ်နိုင်ခါဖူလုံရေးကိုရုရှားကထပ်မံချင်းချောက်တိုက်ခိုက်တာလို့အိုဒက်ဆာဒေသအုပ်ချုပ်ရေးမှူးကပြောပါတယ်အခုတိုက်ခိုက်ခံရတဲ့ဒေသဟာယူကရိန်းထွက်ကောက်ပဲသီးနှံတွေကိုပြင်ပကိုတင်ပို့မဲ့လမ်းကြောင်းတစ်ခုဖြစ်အဓိကရွေးချယ်ထားတဲ့ရူမေးနီးယားနိုင်ငံဒန်နျူမြစ်ကိုဖြတ်မဲ့လမ်းကြောင်းနေရာဖြစ်ပါတယ်ကအရင်ဘက်ကအာဏာသိမ်းမှုဖြစ်ခဲ့တဲ့နိုင်ဂျာကစစ်ကောင်းဆောင်တွေနဲ့ညှိနှိုင်းမှုအနောက်အာဖရိကနိုင်ငံများစီးပွားရေးအတိုင်အဝင် ECOWAS အဖွဲ့ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဗုဒ္ဓဦးနေ့ကစေလွှတ်လိုက်ပါတယ်ဒေသဆိုင်ရာအဖွဲ့အနေနဲ့ဂျားဝင်လာမျိုးလုပ်ဖို့မဆုံးဖြတ်ခင်တန်တမန်နီးလန်းရဖြည့်ရှင်းနိုင်မှုမျှော်လင့်ထားတယ်ဆိုပါတယ်အာဏာသိမ်းစစ်ကောင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်ပြီးတပတ်အတွင်းရွေးကောက်ခံသမ္မတမိုဟာမက်ဘဇွန်းကိုအာဏာပြန်မလွှဲရင်အင်အားသုံးဖြည့်ရှင်းမှုခွင့်ပြုမယ်ဆိုပြီးလဲ ECOWS အဖွဲ့ကရာဇလန်ပေးထားတာပါစစ်ရေးနဲ့ဖြည့်ရှင်းမှုကိုနောက်ဆုံးကြမှာစဉ်းစားမှဖြစ်ပေမဲ့ဒီအတွက်ကြိုတင်ပြင်ဆင်ပြီးအပြောအညီမဟုတ်ပဲလက်တွေ့လှုပ်ဆောင်မယ်ဆိုတော့လဲတက်တေပြတယ်လို့ဆိုပါတယ်ဒါပေမဲ့ ECO အဖွဲ့ရဲ့အစရနာရှင်တိုင်းပြည်တွေဖြစ်တဲ့မာလီနဲ့ဗာကီနာဖာဆိုလိုကတော့နိုင်ဂျာကိုစစ်ရေးရဝယ်အောင်ဆွတ်ဖက်မှုမှန်မြကိုသူတို့ဘော်စစ်ကျင်ညာလို့သတ်မှတ်ထားကြောင်းပြန်လည်သတိပေးထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုငိမ့်ချန်းအေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ချက်စတန်မော့တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကိုအပင်းနာဆင်တဲ့အတွက်လည်းကျမတို့သောတာရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပ
This program has come to you from the Voice of America,
Washington.